Welcome to the Voice of America in Burmese.
တော်ရှင်များသားချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American တိုင်းရဲ့2024ခုနှစ် February 1ရက်ကျေသပရီနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00နာရီ9:00ထိတိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ညနေပ
ိုင်းမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့3နှစ်မြောက်နေမှာပဲ American ပြည်တော်စုအနေနဲ့မြန်မာနိုင်ငံပေါ်ရေးယူတန်းခတ်မှုစီးရင်အသက်ထုတ်ပါတယ်မြန်မာနိုင်ငံကြုံနေရတဲ့ပြည်ပခါဟာအာရှဒေသအတွင်းကတရုတ်နဲ့ရုရှားအတွက်အမျက်ထွက်စီတယ်လို့အမေရိကန်ထက်လွတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါတယ်။မြန်မာနိုင်ငံတွင်းပြည်ပခါတွေမှာအရက်သားတွေကိုအကာအကွယ်ပေးဖို့နဲ့တိုက်ခိုက်မှုတွေရပ်ဆဲကြဖို့ကုလသမဂ္ဂတွင်းမှုချုပ်ကစစ်တပ်အာဏာသိမ်း3နှစ်ပြည့်မှာထုတ်ပြန်ပြောဆိုပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်အာဏာသိမ်း3နှစ်ပြည့်ဆိုးရွားလာနေတဲ့မြန်မာပြည်ရဲ့အခြေအနေရက်ရက်နဲ့ပတ်သက်တဲ့အထူးဆက်သွယ်မေးမြန်းချက်တွေသတင်းဆောင်မတွေတုံ့သက်ချက်တွေကိုလည်းစက်တိုက်တင်ဆက်ပါမယ်။နောက်ပတ်စင်ကနတ်တင်ဆက်ပေးနေတဲ့ထဲမှာအက်ဒီတာနဲ့ဆွေးနွေးကမ်းမှာမြမအရေး2024အလားလာကိုဥကျော်စံသားကဆွေးနွေးထားသလိုနောက်ပိုင်းမှာဂျန်စီလူငယ်အစီအစဉ်နဲ့တပတ်တွင်အားကစားကဏ္ဍတွေကိုလည်းထုတ်လွှင့်ပါမယ်ခင်ဗျာအခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညို့ကပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့အာဏာသိမ်းခဲ့တဲ့3နှစ်မြောက်နေမှာပဲအမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံပေါ်မှာအရေးယူပိတ်ဆို့မှုတံခတ်စင်အသစ်ထုတ်ပါတယ်မြန်မာစစ်တပ်နဲ့နှွေတဲ့လူပုဂ္ဂိုလ်3ဦးနဲ့လုပ်ငန်းကုမ္ပဏီ2ခုကိုအရေးယူတံခတ်စီးရင်တဲ့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်အတွက်စစ်လက်နက်ထုတ်လုပ်မှုတွေမှာပံ့ပိုးကူညီသူတွေကိုပြစ်မှတ်ထားအရေးယူတာလို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာပါဝါတယ်။အရေးယူခားတဲ့လုပ်ငန်းကုမ္ပဏီ2ခုကတော့ရှေ့ပိုင်းဖြူကုမ္ပဏီလုပ်ငန်းအုပ်စုနဲ့မြန်မာဥပိုင်လီမိတက်ကပိုင်တဲ့မြန်မာချင်းကားပွင့်ရေချောင်းကုမ္ပဏီလို့ဖြစ်ပြီးတော့လူပုဂ္ဂိုလ်4ဦးကတော့ရှေ့ပိုင်းဖြူလုပ်ငန်းအုပ်စုရဲ့ပိုင်ရှင်ဦးသိန်းဝင်းစောဇနီးဖြစ်သူဒေါ်တင်မင်းလက်တမီးဖြစ်သူတိန်ဝင်းထက်တားဖြစ်သူဝင်းပိုင်ကျော်တို့ဖြစ်ကြပါတယ်။ရှေ့ပိုင်းဖြူနဲ့ချင်းကားပွင့်ကုမ္ပဏီတို့ကဒီကနေဒါနိုင်ငံကမနှစ်ခရေကသူတို့ကိုရေးယူတန်းခတ်ခြင်းနဲ့မှာထည့်သွင်းခံထားရပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာစစ်တပ်ဟာ2021အာဏာသိမ်းပြီးတဲ့နောက်ပိုင်းခရေကအခုချိန်ထိမြန်မာလူထုကိုအကြမ်းဖက်ဖိနှိပ်မှုတွေကျူးလွန်နေဆဲဖြစ်ပြီးတော့အရသာရောင်းနှက်ချီတည်ကြည်ခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလည်းကျူးလွန်ခဲ့တယ်ဆိုပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကြုံနေရတဲ့ပြည်ပခါဟာအာရှဒေသအတွင်းကတရုတ်နဲ့ရုရှားနိုင်ငံတို့အမျက်ထွက်စီတယ်လို့အမေရိကန်ထက်လွတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါတယ်။တရုတ်နဲ့ရုရှားဟာမြန်မာစစ်တပ်ကိုလက်နက်ထောက်ပံ့ပေးခြင်းအဖြစ်အမျက်အစွန်းတွေရသည်တို့သူတို့ဩဇာတရားမှုတွေလည်းကြီးလာတယ်လို့မြန်မာဆရာနာသိန်း3နှစ်ပြည့်အထိမ်းအမှတ်ထုတ်ပြန်ချက်မှာ Mr. McConnell ကပြောဆိုလိုက်တာပါ။တရုတ်နိုင်ငံဟာဆိုရင်မြန်မာနိုင်ငံကိုသုံးပြီးတော့အိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်ရဖို့အတွက်မဟာဗျူဟာမြောက်တိုးချဲ့ဖို့ဒီအရေးပါတဲ့စီမံကိန်းလုပ်ငန်းတွေကိုမျက်စိကျနေတယ်လို့လည်းထောက်ပြထားပါတယ်။သူအနေနဲ့ကတော့မြန်မာနိုင်ငံရဲ့ဒီအနာဂတ်မိရောင်ကိုနှိမ့်သက်ဖို့ကြိုးစားနေတဲ့မြန်မာစစ်တပ်လူရန်ကားတွေကိုစန့်ကျင်နေသူတွေနဲ့ဆက်ပြီးတော့ရပ်တည်သွားမယ်လို့လည်းအထက်လွှတ်တော်မှ Mitch McConnell ကပြောပါတယ်။ American Party ကြီးနှစ်ရလုံးကသဘောတူထားတဲ့ Burma Act ပါအတိုင်းမြန်မာပြည်ပခအတွင်းရှေ့တန်းကစစ်အုပ်စုကိုခုခံနေသူတွေအတွက်ထိစပ်ဆက်သွယ်ပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေပေးနိုင်ရေးအကောင့်ထဲဖော်ဖို့ကိုလည်း American အစိုးရဘက်ကိုထက်လွှတ်တော်မှ Mitch McConnell ကတိုက်တွန်းပါတယ်။မြန်မာနိုင်ငံအတွင်းမှာစစ်ကြောင်းလူ 1.5 သန်းဝန်းကျင်အိုးအိမ်မဲ့ခဲ့ရပြီးတော့ဒီနှစ်အတွင်းမှာဆိုရင်ပဲလူပေါင်း 1,000 ခွဲကျော်သေဆုံးခဲ့ရတယ်လို့လည်းသူရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံတွင်းပြည်ပခါတွေကိုရပ်သားတွေကိုအကာအကွယ်ပေးဖို့နဲ့တိုက်ခိုက်မှုတွေရပ်ဆဲကြဖို့ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကစစ်တပ်အာဏာသိမ်း3နှစ်ပြည့်ပါထုတ်ပြန်ပြောဆိုလိုက်ပါတယ်
The crisis in Myanmar continues to deteriorate with devastating impacts on civilians.
မြန်မာနိုင်ငံတွင်းပြည်ပခါတွေမှာရပ်သားတွေကိုထိခိုက်မှုတွေစုစုပေါင်းဝါရှိနေပြီးတော့အရက်ဖက်အုပ်ချုပ်ရေးပြန်ဖြစ်လာစေဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးတရားရည်တကြီးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျာရက်ကပြောဆိုသွားတာဖြစ်ပါတယ်စစ်တပ်အာဏာသိမ်း3နှစ်ပြည့်မှာပဲရေးပေါ်အုပ်ချုပ်ရေးကာလကိုစစ်ကောင်စီကနောက်ထပ်6လတိုးလိုက်တဲ့နောက်မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေအတွက်ကုလသမဂ္ဂအနေနဲ့စိုးရိမ်မကင်းရှိတဲ့အကြောင်းလဲပြောခွင့်ရသူကပြောပါတယ်အခုကြုံနေရတဲ့အကြက်တဲကြီးအတွက်အားလုံးပါဝင်တဲ့အဖြစ်ထုတ်တဲ့နေရာမှာမြန်မာလူထုအနေနဲ့ငြင်းငြင်းချင်းချင်းနဲ့လူခွင့်ရေးရပိုင်ခွင့်တွေရှိထားဖို့လိုအပ်တယ်လို့လည်းအတွေ့အမှုချုပ်ပြောခွင့်ရသူကပြောပါရယ်။အာဏာမသိခင်ကရေးပေါ်လူသားချင်းစာနာမှုလိုအပ်ချက်လူဦးရေတသန်းမဲ့ရှိရာကနေပြီးတော့အခုနှစ်အတွက်မှာတော့စုစုပေါင်းမြန်မာလူဦးရေရဲ့၃ပုံ၃ပုံလူပေါင်း 18.6 တန်းလောက်လူသားချင်းစာနာမှုအကူအညီတွေရေးပေါ်ကိုလိုအပ်နေတယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပါရှိပါရယ်ခင်ဗျာ။
ြန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့ကြာသပတေးနေ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဂါဇာကမ်းမြောင်မှာယာယီအပြစ်ခတ်ရဆေးကြီးအစ်စ်ထထုတ်ဖို့နိုင်ငံတကာကတွန်းအားပေးနေတဲ့ကြားမှာပဲအစ္စရေးတပ်ဖွဲ့တွေဟာဂါဇာမြောက်ပိုင်းနဲ့တောင်ပိုင်းမှာဗိုလ်တုံးတွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့24နာရီအတွင်းဂါဇာမှာလူ150သေဆုံးပြီးတော့313ထိခိုက်ဒဏ်ရာရတဲ့အကြောင်းဟာမတ်စ်လက်အောက်ခံဂါဇာကျွမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဂါဇာစစ်တီကိုလည်းတိုက်ခိုက်ခဲ့ပြီးတော့အဲဒီကမြေပြင်စစ်ဆင်ရေးမှာဟာမတ်စ်အဖွဲ့ဝင် 15 ဦးသေဆုံးခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဗိုလ်တုံးတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်ဒါ့အပြင်စာတင်ကြောင်းတစ်ခုအတွင်းကစစ်အခြေစိုက်စခန်းတစ်ခုကိုပိတ်မထားရှင်းလင်းခဲ့တယ်လို့လည်းဆိုပါတယ်တစ်ချိန်တည်းမှာပဲအစ္စရေးဟာကုလသမဂ္ဂပြည်ပဆိုင်ရာတရားရုံး ICJ ရဲ့ပနမစီရင်ချက်ကိုလက်လျူပြုပြီးတော့ဂါဇာကမ်းမြောင်မှာရက်အနည်းငယ်အတွင်းရသားရာပေါင်းများစွာကိုတပ်ဖြတ်ခဲ့တဲ့အကြောင်းတောင်အာဖရိကနိုင်ငံချင်းဝန်ကြီးကဗိုလ်တုံးတွေမှာပြစ်တင်ခဲ့ပါတယ်ICJ မှာဂါဇာမှာဒီလူမျိုးတုံးတပ်ဖြတ်နေရဲဆိုရဲဆွဆွဲချက်နဲ့တောင်အာဖရိကအစ္စရေးကိုတရားစွဲခဲ့ရမှာတရားရုံးရဲ့ပနမစီရင်ချက်ထဲအစ္စရေးအနေနဲ့ဂါဇာဒေသအတွင်းလူသေဆုံးစေမှုဖျက်ဆီးမှုတွေနဲ့ပါလက်စတိုင်းတွေပေါ်လူမျိုးတုံးတပ်ဖြတ်မှုပုံစံမှန်သမျှကိုတားဆီးရေးတပ်နှံနေများလှုပ်ဆောင်မှုအတွက်အမိန့်ချမှတ်ထားပါတယ်။ထိုင်းနိုင်ငံမှာတော့ဘီယင်ကိုဝေဖန်လို့ရှိရင်ရာဇဝတ်မှုအဖြစ်ပြင်းပြင်းထန်ထန်ရည်ယူတဲ့ဒီတော်ဝင်အသေးဖြတ်မှုဥပဒေပြုပြင်ပြောင်းလဲရေးကိုဖိအားမပေးဖို့ဆိုပြီးတော့ရွေးကောက်ပွဲကဒီအနိုင်ရတဲ့ရှစ်သူချီ move forward party ကိုထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကနေပြီးတော့ဗိုလ်တုံးနေ့မှာအမိန့်ချခဲ့ပါတယ်။ဒါပေမဲ့လည်းပါတီကိုဖျက်သိမ်းဖို့တဲ့ရိုက်အမိန့်ချတာမဟုတ်ဘူးလို့နိုင်ငံရေးအကြက်တဲဖြစ်လာနိုင်တဲ့အရေးကိုအခုလောလောဆယ်ရှောင်ရှားလိုက်နိုင်ပါတယ်။တရားရုံးဆုံးဖြတ်ချက်ထဲမှာတော့ရှစ်သူချီပါတီဟာမဲဆက်စည်းရုံးမှုမှာတော်ဝင်ဥပဒေကိုပြင်ဆင်ဖို့ကတိပြုခဲ့ကြောင်းတွေ့ရှိရပြီးတော့ဒါဟာထိုင်းနိုင်ငံရဲ့နိုင်ငံရေးစနစ်တစ်ခုလုံးကိုဖြုတ်ချဖို့ကြိုးပမ်းချက်ဖြစ်နေဖော်ပြထားပါတယ်။ဒါလို့စီရင်ချက်ထွက်အခုဒီချက်ချင်းပြစ်ဒဏ်ချမှတ်တာမျိုးတော့မရှိပါဘူး။ဒါပေမဲ့ဒီအမိန့်ကြောင့်မလို့နောက်ပိုင်းမှာတော့လိုအပ်ရင်လိုအပ်သလိုရှစ်သူချီပါတီကိုဖျက်သိမ်းနိုင်မယ့်အလားအလာရှိပြီးတော့ပါတီခေါင်းဆောင်ပိုင်းကိုလည်းနိုင်ငံရေးကနေပြီးတော့တစ်ပေါင်းများစွာပိတ်ပင်တားမြစ်နိုင်ခြေရှိသွားပါတယ်။2023မေလရွေးကောက်ပွဲမှာရှစ်သူချီပါတီဟာပြည်ပြင်ပြောင်းလဲရေးသမားတွေဖြစ်ထိုင်းနိုင်ငံမှာလူငယ်ရောလူကြီးကြားလူကြိုက်များလာပါတယ်။ရွေးကောက်ပွဲမှာလည်းအမတ်နေရာပိုနိုင်ခဲ့ပေမဲ့လက်ရှိအစိုးရတာဝန်ယူထားတဲ့ရှီယိုဆွဲညွန်ပေါင်းအစိုးရကြောင့်ရှစ်သူချီပါတီဟာအတိုက်ခံပါတီဖြစ်နေရပ်တည်နေရပါတယ်ခင်ဗျာ။
ကြတဲ့ပလေးနေမနဲ့ထိတ်တန်းသတင်းတွေကိုကိုသားညုံပြပြခဲ့တာပါအခုမြမအေးမင်းမြန်ကန်းနေဆောင်းမတွေစတိုက်ထုတ်လင်းပါမယ်ဗျမြမနိုင်ငံတွင်နိုင်ငံတကာဆန္ဒမှုအကူအညီတွေပေးနေရမှာတကယ်ပဋိပက္ခဒေသတွေကိုဒုက္ခသည်တွေစီအကူအညီတွေမရောက်ဘူးလို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်ရုံးတမတ်ကြီးဦးကျော်မိုးထွန်းကဝေဖန်လိုက်ပါတယ်ဒါကြောင့်အကူအညီပေးရမှာစစ်တပ်နဲ့ပဲထိဆက်လောက်ကင်တာအစားလိုအပ်သူတွေစီကိုတည့်ရရအောင်နိလန့်တွေရှာဖွေဖို့လိုတယ်လို့သူကအကြံပြုပါတယ်ဦးကျော်မိုးထွန်းကိုမတ်ဣတန်စင်ကဆက်သွယ်မေးမြန်းထားပါတယ်ညာ
မင်္ဂလာပါရှင်မင်္ဂလာပါတမန်ကြီးဦးကျော်မိုးထွန်းရှင်အခုလို view ကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုမျိုး view အနေနဲ့လည်းကျွန်တော် interview ပေးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အခုဒီအာဆီယံအလှည့်ကျဥက္ကဋ္ဌကလာအိုနိုင်ငံဖြစ်လာတယ်နောက်ပြီးတော့ဒီအဲ့လာအိုနောက်ထိုင်းနိုင်ငံအပါဒီစစ်ကောင်စီနဲ့ထိတွေ့ဆက်ဆံရေးမှုကိုပို့ပြီးတော့ကျင့်သုံးလာကြပါတယ်အဲ့တော့မကြသေးရင်တော့အာဆီယံနိုင်ငံသားရေးဝန်ကြီးရဲ့အစည်းအဝေးမှာလေစစ်ကောင်စီဘက်ကနေပြီးတော့နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတယောက်ကိုဖိတ်ခဲ့ပါတယ်။အရင်တော့ကဒီလိုမျိုးနေရာလွတ်ထားတာတော့မဖိတ်တာတော့လုပ်ခဲ့တာပေါ့နော်။လောကဒေသအတွင်းအာဆီယံဘက်မှာရောဒီထိတွေ့ဆက်ဆံမှုပုံစံမျိုးကိုပြောင်းလဲလာတဲ့အပေါ်မှာကုလသမဂ္ဂအနေနဲ့မြန်မာအရေးကံတွယ်မှုလှုပ်ဆောင်မှုပေါ်မှာတည်ရမှုတွေရှိနိုင်ပါလားရှင
်။ကျွန်တော်အချင်းချုပ်ပြောရင်တော့ရှိနိုင်ပါတယ်ဒါပွင့်လင်းပြောတော့ဘောနော်အခုဆိုရင်ဒီအခုစစ်တပ်လုပ်တဲ့ပုံစံပေါ့နော်ကြည့်ရင်ဆိုရင်အဲဒီနိုင်ငံတကာအတိုင်းဝိုင်းကိုရတဲ့အပေါက်ကောက်ပြီးတိုးမယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့လုပ်နေတာတွေ့ရပါတယ်ဘောနော်အရင်တော့ဆိုရင်တော့ဒီလိုမျိုးအာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးတွေအဲထိပ်သီးအစည်းအဝေးတွေကို non political level ပဲတက်ဖို့ဆိုတဲ့ဥစ္စာကိုသတ်မှတ်ထားတဲ့အပေါ်မှာအရင်တော့ပေါ်တော့ဟိုသူတို့ဟိုခွဲခြားဆက်ဆံခံရတယ်ဆိုတော့ပုံစံမျိုးကိုအကြောင်းပြုပြီးတော့ပေါ့နော်သူတို့တွေအမြဲတမ်း statement ထုတ်နေတဲ့ဥစ္စာရှိပါတယ်ခွဲခြားဆက်ဆံခံရတဲ့အတွက်ကြောင့်အဲသူတို့အနေနဲ့ကိုယ်စားလှယ်မလွတ်ခဲ့ဘူးပေါ့နော်အခုကတော့အဲပုံခုနပြောလို့ပေါ့နော်ရရပေါက်ကဝင်မယ်ဆိုတော့ ပုံစံမျိုးနဲ့သူတို့ဟိုလာတာဖြစ်တဲ့အတွက်ကြောင့်အခုလိုမျိုးခွဲခြားဆက်ဆံခံရတာတွေပါလေလဲခေါင်းထဲမရှိတော့တဲ့အဲပုံစံရှိပါတယ်ပေါ့နော်သူတို့ဟိုတဆင့်နှိမ့်ပြီးတော့သူတို့ဆောင်ရွက်နေတဲ့ဥစ္စာမျိုးရှိတယ်ပေါ့နော်တချို့တွေလည်းသူတို့ပြောတာရှိရဲ့လာတက်တဲ့အတွက်ကြောင့်တိုးတက်မှုတစ်ခုအနေနဲ့ဆိုတော့ဒါကလုံးဝမဟုတ်ဘူးလို့ဟိုကျွန်တော်ကတော့ထောက်ပြလို့တယ်ဘာလို့လဲဆိုတော့စစ်တပ်ကဟိုပေါ့နော်ပြည်သူတွေကိုလှည့်ပြားယုံနေမှာပေါ့နော်နိုင်ငံတကာကိုလည်းလှည့်ပြားလေးလှည့်ပြားထားအများအားရှိတဲ့ဖြစ်တာအတွက်ကြောင့်ပေါ့နော်ဒါကြောင့်ဒီနိုင်ငံတကာရဲ့ပေါ့နော်ဖိအားပေးမှုကိုညော့အောင်သဘောမျိုးနဲ့အခုလိုမျိုးပေါ့နော်ကိုယ်စလဲစေလွတ်တဲ့ပုံစံမျိုးရှိတယ်ဒါကလုံးဝတိုးတက်မှုတစ်ခုမဟုတ်ဘူးလို့တော့ကျွန်တော်သုံးသပ်တယ်
နောက်တစ်ခုကကျတော့ဒီမြန်မာနိုင်ငံအတွက်ဒီလူသားချင်းစာနာမှုအကူအညီပေးရမှာထိုင်းနိုင်ငံမှာစီကောင်စီနဲ့အထူးအဖွဲ့ဖွဲ့ပြီးတော့အထူးလုပ်ငန်းအဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်နေရတယ်ရှိလာပါတယ်ဒီနိုင်ငံတကာမှာတော့ဒီလက်တွေ့အကူအညီပေးနေတဲ့အဖွဲ့အစည်းတွေတိုင်းသာအဖွဲ့တွေနဲ့လက်တွဲပြီးတော့လှုပ်ဆောင်ဖို့လည်းပြောနေကြပါတယ်နောက်ပြီးတော့ဒီလူသားချင်းစာနာထောက်ထားမှုပေးနိုင်မယ့်စဉ်ချဏ်လမ်းသဘောမျိုးပေါ့နော်ဒီ humanitarian corridor အနေနဲ့လုပ်ပြီးတော့စီကောင်စီနဲ့နိုင်ငံမျိုးချားမှာဆောင်ရွက်တာတွေရှိလာတဲ့အပေါ်မှာရောတော်တော်တမတ်ကြီးဘယ်လိုမျိုးသဘောထားရှိပါလဲရှင်
။ကျွန်တော်တော့ခက်ခနနာမသိရတဲ့အတွက်ကြောင့်ပေါ့နော်ဒီဒီခေါင်းစဉ်အပေါ် specifically ကျွန်တော်ပြန်ပြီးတော့ပေါ့နော်ဟို comments ပေးဖို့တော့ခက်ပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့ပတ်သက်ပြီးတော့ပေါ့နော်ဆောင်ရွက်တဲ့လူတွေအကုန်လုံးအနေနဲ့ကျွန်တော်တို့အားလုံးကလက်ခံထားတယ်ပေါ့နော်ဒီ principles တွေပေါ့နော်ဒီမူတွေကိုတော့ရှောင်ဖယ်သွားလို့မရပါဘူးအဲ့ဒီမူတွေအတိုင်းကိုတိတိကျကျဆောင်ရွက်ဖို့လိုပါတယ်ပေါ့နော်အဲ့ဒီမူတွေလို့ပြောတဲ့အခါမှာကျွန်တော်တို့အများကြီးရှိတော်냐လဲပေါ့နော်ကျွန်တော်တို့အများနဲ့ပြောနေတဲ့ no one left behind ပေါ့နော်ဘယ်သူမှမကြံရှိစေရဘူးတကယ်လို့အပ်တဲ့လူတွေလက်ထဲကိုရောက်ဖို့အတွက်လိုအပ်မယ်ဆိုတဲ့ဥစ္စာဒါဟိုဟိုတကယ်ဟိုအရေးကြီးတဲ့မူတွေတည်းကမူတစ်ခုဖြစ်တယ်အဲ့လိုပဲပေါ့နော်ဒီလိုမျိုးလှုပ်ဆောင်တဲ့ဥစ္စာတွေမှာ transparency ရှိရမယ်အဲဆိုတဲ့ဥစ္စာကလည်းတကယ်အရေးကြီးတဲ့အချက်ပါ transparency ရှိရမယ်ဆိုတဲ့ဥစ္စာမှာပေါ့နော်လှုပ်ဆောင်တဲ့ဥစ္စာတွေမှာအားလုံးသက်ဆိုင်တဲ့လူတွေအကုန်လုံးနဲ့ညှိနှိုင်းတိုင်ပင်အဲဆောင်ရွက်ဖို့လိုတယ်နောက်ပြီးတော့ဒီလိုမျိုးဆောင်ရွက်တဲ့ဥစ္စာမှာဒီ predictable ဖြစ်ဖို့လိုတယ် sustainable ဖြစ်ဖို့လိုတယ်ပေါ့နော်ဒီလိုမျိုး predictable sustainable ဖြစ်ဖို့ဆိုတဲ့ဥစ္စာကခုနပြောတဲ့ transparency အောက်ကနေပဲသွားမှရမယ်အချက်ဖြစ်တယ်ပေါ့နောက်တစ်ခုကတော့အားလုံးပေါ့နော်ကျွန်တော်တို့ထိတွေ့ဆက်ဆံမှုပေါ့နော်အဲ့ဒါလည်းအရင်အရေးကြီးပါပြန်ကြည့်လိုက်ရင်ကျွန်တော်တို့ပြိပခါဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်တဲ့လူတွေအများဆုံးရှိတဲ့နေရာတွေပါဒါကြောင့်မို့လို့ဒီလိုနေရာမျိုးတွေကိုရောက်အောင်နီလန်းကိုအဓိကရှာဖွေဖို့လိုပါတယ်ပေါ့နော်ဒါကြောင့်အခုဆိုရင်ကြည့်ကျွန်တော်လူသားချင်းစာနာမှုအကူအညီကမြန်မာနိုင်ငံကိုတော့သွားနေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်ဒီ ASEAN Humanitarian Center တဆင့်တော်၎င်းပေါ့နော်တချို့တွေ bilateral တော်၎င်းဆိုတော့ဒါတွေကစစ်တပ်နဲ့တဆင့်သွားနေတဲ့ဥစ္စာတွေဖြစ်တယ်စစ်တပ်နဲ့အလင်းသင်းတဲ့လူတွေစီပဲလူသားချင်းစာနာမှုအကူအညီရောက်တယ်တကယ်လိုအပ်တဲ့လူတွေစီကိုလူသားချင်းစာနာမှုအဲ့လိုမျိုးတွေကနေပြီးတော့ရောက်တာလုံးဝမရှိဘူးလို့ကျွန်တော်တို့သိရပါတယ်အခုလိုအပ်တဲ့လူတွေစီကိုရောက်တဲ့လူသားချင်းစာနာမှုအကူအညီတွေကပြည်သူကနေပြည်သူကိုတွားနေတဲ့အကူအညီတွေကဖြစ်ပါတယ်ပေါ့နော်တချို့တွေတပိုင်းတနိုင်တွားတဲ့အကူအညီတွေရှိပါတယ်ဒါကြောင့်မို့လို့ဒါဒီစစ်တပ်နဲ့ပူးပေါင်းဆောင်ရွက်နေသမျှဒီကျွန်တော်တို့လူတကယ်လိုအပ်နေတဲ့လူတွေစီရောက်ဖို့ဆိုတဲ့ဥစ္စာကလုံးဝမလွယ်ဘူးလုံးဝမဖြစ်နိုင်ဘူးဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်တို့ဟိုမှတ်စလို့ရပါတယ်ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးတဲ့အခါမှာဘက်ပေါင်းစွာတော့ပေးဖို့လိုတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအဲ့လိုမျိုးပေးတဲ့ဥစ္စာမှာမဖြစ်မနေရောက်ရမယ့်လူတွေကိုရောက်အောင်လဲပေါ့နော်သူတို့မှာအတာဝန်ယူဖို့လိုတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်ဟိုပြောကြားလိုပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ပါတယ်ကြီးဟိုလိုချောင်မထွန်းရှင်အခုလိုမျိုးဒီ VOA ကိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
။မအီတန်စင်မေးမြန်းခဲ့တာဖြစ်ပါလေမြတ်အခုတော့ကုလထူကိုစလင်နဲ့မေးမြန်းခန်းနဲ့ဆက်ပါမယ်ဗျ။အာလာတင်ထားတဲ့စစ်ကောင်စီဘက်ကအင်အားနည်းလာနေပြီးသိတာတဲ့ဆုံးရှုံးမှုတွေကိုရင်ဆိုင်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးထူကိုစလင် Tom Andrews က VOA ကိုပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲအရက်သားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့နေရာမှာရီတိုကာလအတွင်းစစ်တပ်ကခင်မီလက်နက်တွေပုံမအသုံးပြုလာမဲ့အရေးကိုလည်းသူကသတိပေးပါတယ် ဆက်လာသိန်း၃နှစ်ပြည့်ချိန်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ Tom Andrews ကို Matt Engine က VOA Studio ထဲမှာတွေ့ဆုံမေးမြန်းထားတဲ့အကောင့်လို့တင်ဆက်လိုက်ပါတယ်ခင်ဗျာ
Yes. So let's start with the Myanmar
ဟိုစကောင်စီကနိုင်ငံတော်အရေးပေါ်အခြေအနေကိုနောက်ထပ်6လဒီကနေ့ပဲတိုးလိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့အရင်ဆုံးစပြီးတော့မေးချင်ပါတယ်
Well frankly whenever the hunter
ပွင့်ပွင့်လင်းလင်းပြောရရင်တော့စစ်ကောင်စီကနိုင်ငံတော်အရေးပေါ်အခြေအနေဆိုပြီးကြေညာတိုင်းအကြောင်းပြတာကတိုင်းပြည်အတွက်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်လို့ပြောပေမဲ့စန့်ကျင်ဘက်တွေပဲဖြစ်လာတာပါတကယ်တမ်းမှာတော့မြန်မာနိုင်ငံအတွင်းတည်ငြိမ်မှုမရှိအောင်လုံခြုံမှုမရှိအောင်လုပ်နေတာကစစ်ကောင်စီပဲဖြစ်ပါလေနောက်ပြီးဒီလိုကြေညာတာဟာမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာတာဆိုပြီးတရားဝင်မှုရအောင်စစ်ကောင်စီဘက်ကကြိုးပမ်းတာဖြစ်ပါတယ်ဒါကြောင့်နိုင်ငံတော်အရေးပေါ်အခြေအနေသက်တမ်းတိုးတာဟာစစ်ကောင်စီကသူကိုယ်သူတရားဝင်ဖြစ်ဖို့ကြိုးစားတဲ့နည်းလမ်းတစ်ခုပဲဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်သူတွေဘက်ကဘလို့မှလက်ခံမှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်
but the gender side they also
ဒါပေမဲ့ဒီတက်တန်းတိုးရတဲ့အကြောင်းရင်းကိုစစ်ကောင်စီကပြောတာကတော့သူတို့အခေါ်အကြမ်းဖက်သမားတွေကိုအပြစ်သက်ချိန်မုံမှုဖြစ်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်အဲ့တော့ Tom Andrews ရဲ့အမြင်ဘယ်လိုရှိပါလဲရှင
် well they are the terrorists they are the ones who are engaged in bombing
ပြင်းမဲ့အရသားတွေရဲ့ခြေရွာတွေကိုစစ်ကောင်စီပဲမီးရှို့ဘုံခွဲတိုက်ခိုက်နေတာပါပဋိပက္ခတွေပို့ပြီးပြင်းထန်လာလေလေစစ်ကောင်စီအနေနဲ့မြေပြင်မှာအရှုံးနေနဲ့ပို့ပြီးရင်ဆိုင်နေရသလိုသူတို့စစ်သားတွေနဲ့လက်နက်တွေကိုလည်းဇက်တိုက်ဆုံးရှုံးနေရတာပါဒီလိုအခြေအနေမျိုးရင်ဆိုင်နေရတဲ့စစ်ကောင်စီကအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တုံ့ပြန်တာပဲဖြစ်ပါတယ်စီရေးလေလာတုံ့တက်နေသူတို့ကကျွန်တော်ကိုပြောပြချက်အရစစ်ကောင်စီတပ်တွေရဲ့စစ်စင်ရေး65ရာခိုင်နှုန်းဟာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အပြစ်မဲ့သူတွေအပေါ်အကြမ်းဖက်တိုက်ခိုက်တာဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဖြစ်တာကြောင့်စစ်ကောင်စီသားအကြမ်းဖက်သမားတွေဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
။ So in your recent statement on Myanmar's human rights situation, you
highlighted ထုတ်ပြန်တဲ့ Tom Andrews ရဲ့မြန်မာအရေးကြီးညာချက်ထဲမှာစစ်ကောင်စီကမကြသေးခင်လတွေအတွင်းမှာစီရေးအရာတိတိတသားရှုံးနေပြီလို့ဖော်ပြထားပါတယ်ဒီအခြေအနေတွေကစစ်ကောင်စီကအာဏာခိုင်မြဲဖို့ကြိုးစားနေတဲ့ကိစ္စမှာဘလို့တက်ရောက်မှုတွေရှိလဲရှင
် They're losing. They are losing ground.
စစ်ကောင်စီကရှုံးနေပါတယ်။မြေပြင်တိုက်ပွဲတွေမှာလည်းရှုံးနေပါတယ်။သူတို့စစ်သားတွေကိုလည်းဆုံးရှုံးနေရတာပါ။လက်နက်ချတာပဲဖြစ်ဖြစ်ဗက်ပြောင်းသွားတာပဲဖြစ်ဖြစ်စစ်သားပေါင်း4000ကျော်လောက်ကိုမနစ်ကနှစ်ကုံပိုင်းလောက်မှာစစ်ကောင်စီကဆုံးရှုံးခဲ့ရပါတယ်တပ်မှုတွေအပါအဝင်ဗိုလ်မှူးချုပ်တွေလည်းတိုက်ပွဲတွေအတွင်းမှာကြဆုံးခဲ့ကြတာပါသူတို့စခန်းတွေလည်းယာနဲ့ချီဆုံးရှုံးခဲ့ပါတယ်စီရေးအမြင်အရစစ်ကောင်စီရှုံးနေပါတယ်နေမြေအရကြည့်ရင်လည်းစစ်ကောင်စီထိန်းချုပ်နိုင်တာနိုင်ငံရဲ့တဝက်လောက်တောင်မရှိတော့ပါဘူးလူအခွင့်ရေးရှူတောင်းကနေကြည့်ရင်စစ်ကောင်စီဟာသူတို့အရှုံးနေနဲ့ရင်ဆိုင်နေရတာကိုအခွင့်ကောင်းယူပြီးခိမိလက်နက်တွေကိုအသုံးပြုပြီးအပြစ်မဲ့အရသားတွေကိုတိုက်ခိုက်နေတာပါရေရှိမှာမြန်မာနိုင်ငံအတွက်စစ်ကောင်စီနဲ့သူ့ရဲ့စစ်တပ်ဆက်ပြီးအားနည်းနေတာကောင်းတယ်ဆိုပေမဲ့ရေတိုမှာနိုင်ငံသားတွေပြစ်မှတ်ထားတိုက်ခိုက်ခံနေရတာဟာကြီးမားတဲ့ပြဿနာပ
ါဒီညဗီဒီယိုရုပ်သံနဲ့ရေဒီယိုအစီအစဉ်တွေမှာလည်းဒီအင်တာဗျူးအပြည့်အစုံကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာအခုတော့မြမအရေးဆွေးနွေးပွဲဆောင်းပါးတစ်ပုဒ်နဲ့ဆက်ပါမယ်အာဆီယံရဲ့ကုလသမဂ္ဂဖွဲ့အပါဝင်နိုင်ငံတကာအတိုင်းဝိုင်းကမြမအရေးမှာတက်လျှူနေကြရတယ်လို့မြမနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီးလီးကပြောလိုက်ပါတယ်မြမနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကဥဆောင်တဲ့ဆွေးနွေးပွဲမှာပြောခဲ့တာပါအပြည့်အစုံကိုမမသဇင်အောင်ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ပဂတိအခြေအနေနဲ့နိုင်ငံတကာကဘာဆောင်ရွက်ပေးနိုင်မလဲဆိုတဲ့ကောင်းစင်နဲ့ဇန်နဝါရီ30ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SCCM ကဦးဆောင်ကျင်းပတဲ့ဒီဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အယားကြီးသမရအဒူဝါလာရှိလာကချင်လူခွေးတက်ကြွလှူရှားသူ Esther Zeno နိုင်ငံတကာရာဇဝတ်မှုနဲ့လူကုန်ကူးမှုဆိုင်ရာအထူးရှင်နေ Martin Wittivin တို့အပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်း Yang Healy တို့ online ကနေပြီးတော့ပါဝင်ဆွေးနွေးကြပါတယ်
The Spring Revolution is stronger than ever. With each passing day, we are edging closer to victory.
ဆွေးနွေးပွဲအဖွဲ့မှကမြို့သားညီညွတ်ရေးဆွေးနွေးပွဲ NUG ရဲ့ယာယီသမ္မတဒူဝါလာရှီလာကနှွေဦးတော်လန်ရေးဟာအရင်ကထက်ပိုပြီးတော့အရှိန်ကောင်းလာပြီးနေ့ရက်တိုင်းဟာအောင်ပွဲနဲ့နီးကပ်လာတယ်လို့ NUG NUCC CRPH တို့အနေနဲ့ Federal Democracy ပြည်ရင်းနဲ့ငြိမ်းချမ်းရေးလွတ်လပ်မှုနဲ့တရားမျှတမှုရဖို့ဆက်ပြီးတော့ကြိုးပမ်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာမြန်မာနိုင်ငံတွင်းဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေဟာပိုပြီးတော့အရှိန်ရလာတယ်လို့စစ်ကောင်စီဘက်ကနေမီဆုံးရှုံးမှုတွေများလာတာပါ။စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်မှုတွေတိုးလို့တာကြောင့်ဒေသခံအများပြားအုံးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့စစ်ဘေးရှောင်အရေးအတွက်လည်းတောင်းနေချီပြီးတော့ရှိလာပါတယ်။စီးပွားရေးလူမှုရေးအဖက်ဖက်ကယူယွင်းလာပြီးနိုင်ငံတကာကပကတိအခြေအနေမှန်တွေကိုသိဖို့နဲ့လိုအပ်တဲ့အကူအညီတွေကိုပေးနိုင်ဖို့ဒီဆွေးနွေးပွဲကဖော်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလာရှီလာကပြောပါတယ်။ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမာဇူကီဒါရူစမာနာပြီးခဲ့တဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုဗီဒီယိုသတင်းစကားပေးပို့ခဲ့ပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့10/29စစ်စီရင်နောက်ပိုင်းမှာစစ်ကောင်စီဘက်ကကြာရှုံးမှုတွေနဲ့အတူအရဲသားတွေကိုလေကြောင်းကတိုက်ခိုက်မှုတွေဆက်လုပ်လာတာကိုတွေ့ရတဲ့အကြောင်းနဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ခိုက်မှုတွေကြောင့်အရဲသားပြည်သူတွေထိခိုက်သေးကြရတယ်လို့ဥယျာဉ်စွန့်ခွာထွက်ပြေးရသူတွေလည်းများလာတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့သူကပြောပါတယ
် Over 600,000 people have been forced to fleeSince the intensification of whiting
ကုလသမဂ္ဂစီးရင်တွေရပြီးခဲ့တဲ့အော်တိုဘာလကုန်ပိုင်းတိုက်ပွဲတွေမှာလူပေါင်း6000ကျော်အိုးအိမ်မဲ့နေရစွန့်ခွာထွက်ပြေးနေကြပါတယ်။တိုက်ပွဲတွေရဲ့ခရက်ကြောင့်အခုလက်ရှိမြန်မာနိုင်ငံတော်ဟာနေရစွန့်ခွာထွက်ပြေးနေရသူစုစုပေါင်း 1.6 သန်းရှိပြီးတော့လူသားချင်းစာနာထောက်ထားမှုကူညီလိုအပ်နေသူ 18.6 သန်းရှိပါတယ်။
ဒီစရင်ပွဲမှာကချင်လူခွေတကြွလှုပ်ရှားသူအက်စတဇီနိုကလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေနဲ့လက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအဓိကထားပြီးတော့ပြောဆိုခဲ့ပါတယ်။တရားစွန့်ခွာထွက်ပြေးနေရတဲ့အရေးအတွက်တိုးပေါ်လာတဲ့အတူအခြေခံလူသားချင်းစာနာထောက်ထားမှုဆိုင်ရာပံ့ပိုးကူညီမှုကျန်းမာရေးဝန်ဆောင်မှုနဲ့လူငယ်ရေးပညာသင်ကွင်းလိုအပ်ချက်တွေကိုလည်းသူကထောက်ပြပြောဆိုခဲ့ပါတယ
်။stage the right to education is also we have to consider seriously at this time because the children have already passed almost 5 years
အခုချိန်မှာပညာသင်ကြားခွင့်ကိုလည်းအလေးနဲ့ထားပြီးတော့စဉ်းစားမှာဖြစ်တဲ့အကြောင်းကိုဗစ်ကရောဂါဖြစ်ကလေးကအခုထိကလေးတွေဟာပညာသင်ခွင့်မရတာ9နှစ်နီးပါးရှိနေပြီဖြစ်ပြီးတော့9နှစ်ဆိုတာဟာမျိုးဆက်တစ်ခုလုံးကိုပြောင်းလဲပေးနိုင်တဲ့အကြောင်းနဲ့အခုလိုအရေးပေါ်အခြေအနေမျိုးမှာတော့ပညာရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းစဉ်းစားဖို့လေလိုတယ်လို့ပြောပါတယ်။အခြေခံလူခွေတစ်ခုဖြစ်တဲ့လွတ်လပ်စွာဆက်သွယ်ပြောဆိုခွင့်ရှိဖို့လေသူကထောက်ပြပြောဆိုပါတယ်။ဆက်သွယ်ရေးပြတ်တောက်မှုတွေကြောင့်ပိုပြီးတော့ဆိုးဝါးတဲ့လူသားချင်းစာနာမှုတွေနဲ့ကြုံတွေ့နေရပြီးတော့ဒီအတွက်နိုင်ငံတကာအတိုင်းဝိုင်းကရည်တည်ပေးဖို့လေသူကတောင်းဆိုပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းယန်ခီလီကတော့ကမ္ဘာပေါ်မှာမြန်မာပြည်သူတွေလောက်ခံနိုင်စွမ်းရှိတာမျိုးတမိုင်းမှာမရှိဘူးလို့ရည်ညွှန်းပြောဆိုပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာအရေးလစ်လူရှုမထားဖို့သတိပေးပြောကြားခဲ့ပါတယ်
။ I keep telling the international community that where in the world have you seen a country
ဒီလိုအာဏာသိမ်းကာလ3နှစ်ကျော်လာတဲ့အထိဘယ်နိုင်ငံမှများပြည်သူတွေသူတို့ဘဝတွေအတွက်ဆက်ပြီးတော့ခုခံတိုက်ပွဲဝင်နေကြတာဒီမိုကရေစီအတွက်အသက်ပေးနေကြတာကိုတွေ့ရလဲလို့ကျမနိုင်ငံတကာအတိုင်းဝိုင်းမှာတောက်လျှောက်ပြောပါတယ
်အာဆီယံရဲ့ကုလသမဂ္ဂအဖွဲ့အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြမအရေးလေးလူရှုထားတယ်လို့4နှစ်တာကာလအတွင်းဘာမှလုပ်ပေးခဲ့တာမရှိဘူးလို့လည်းသူကပြစ်တင်ပြောဆိုပါတယ
် and the ASEAN stop playing the ping pong game
မင်းရတကအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ NUG အပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါဆက်သွယ်ပြောဆိုဖို့နဲ့ NUG ကိုတရားဝင်အစိုးရအဖြစ်အသိမှတ်ပြုဖို့လည်းသူကတိုက်တွန်းပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးနိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SCCM ဟာမြန်မာနိုင်ငံဆက်အနာသိမ့်မှုကိုတုံ့ပြန်တဲ့အနေနဲ့လူခွင့်ရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့တရားမျှတမှုတို့အတွက်တိုက်ပွဲဝင်လာမှာပြည်သူတွေကိုပံ့ပိုးကူညီဖို့နိုင်ငံတကာကြွမ်းကျင်သူတွေပါဝင်ဖွဲ့စည်းထားတဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ပါတယ်။အခုပြုလုပ်တဲ့ online ဆွေးနွေးပွဲကနေ မြန်မာနိုင်ငံပဂရီအခြေအနေတွေကိုနိုင်ငံတကာကသိရှိဖို့စစ်အစိုးရရဲ့အကြံဖက်မှုတွေကိုရပ်တန့်စေဖို့အပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုကာကွယ်ဖို့နဲ့ဒီမိုကရေစီမြုံမှန်းချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ခိုင်မာတဲ့ရည်မှန်းချက်တွေချမှတ်လှုပ်ဆောင်ဖို့လိုတယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကတိုက်တွန်းပြောဆိုခဲ့ကြပါတယ်ရှင
်။မမြတ်သိအောင်ပါဗျာ။အခုအာဏာသိမ်း၃နှစ်ပြည့်စီးရင်တဲ့ငင်းငယ်လုပ်ငန်းရှင်တွေပေါ်တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေဘလို့ရှုမြင်တယ်လဲကြည့်အောင်ပါဗျ။ရန်ကုန်ကပေးပို့လာတဲ့သတင်းဆောင်မကိုအခြေခံပြီးတော့ကိုစီသူကတင်ပြထားပါတယ်ဗျာ
။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကရွက်ောက်ပွဲမဲမတမာမှုကြောင့်လို့အကြောင်းပြပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာအခုဆိုရင်၃နှစ်ပြည့်ပြီဖြစ်ပါတယ်။အာဏာသိမ်းမှုကမြန်မာနိုင်ငံအနှံ့ကပြည်သူတွေဟာငင်းချမ်းစွာဆန့်ကျင်ကန့်ကွက်ခဲ့ပြီးစစ်တပ်ကလက်နက်နဲ့အင်အားသုံးဖြိုခွင်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ပြည်ရင်းဆရာပို့ပြီးတော့ကြီးမားကျေပြန့်လာပါတယ်။သူတို့ဖြင့်ကချင်း၊ကရင်ပြည်ခေါ်၊ကယား၊ကရင်ချင်း၊စကိုင်း၊မကွေးစတဲ့ဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တိုင်းရင်းသားလက်နက်ကန်တပ်တွေနဲ့စစ်ကောင်စီတပ်တွေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုနဲ့အပြင်းထန်တိုက်ခတ်ချေမှုန်းခဲ့ပါတယ်။နှစ်ဖက်အင်အားစုတွေတစ်ဖက်နဲ့တစ်ဖက်တူမနိုင်ကိုမနိုင်ဖြစ်နေတဲ့အခြေအနေမှာတစ်တုံညာနှစ်ခုစစ်စင်ရေးကစီးချင်းတွင်ရှာအလဲအပြောင်းတစ်ခုကိုဖြစ်စေခဲ့ပါတယ်။အဲ့ဒါကတော့ကိုကန့်တက်ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA ရခိုင်တပ်တော် AA တို့ပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်ကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီစစ်စင်ရေးစတင်ပြီးရပ်ပိုင်းအတွင်းမှာမြို့ကြီး9မြို့လောက်နဲ့တပ်စခန်းယာနဲ့ချီတင်းယူလိုက်နိုင်ခဲ့တာကြောင့်နိုင်ငံအတော်ကလက်နက်ကင်အင်အားစုတွေစိတ်ဓာတ်မြင့်တက်လာစေခဲ့ပါတယ်။လက်ရှိဆက်အနာသိမှု၃နှစ်ပြည့်လာတဲ့ကာလမှာတော့တော်လိုင်းရင်အင်အားစုတွေဘက်ကစီးရီးအရအသာစီးရလာတယ်ဆိုတဲ့ယူဆချက်တွေရှိနေပါတယ်။ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF ဗဟုပြန်ကြားရေးတာဝန်ရှိသူဒူးဖြစ်တဲ့တာအေဆိုးကကရင်ပြည်ခေါ်ကယားပြည်နယ်ကအခြေအနေကိုအခုလိုပြောပြပါတယ
်။ဆိုတော့ဒီ၃နှစ်တာကာလမှာစစ်ကောင်စီကတော့ဟိုမြေပြင်မှာပေါ့နော်ထိုးစစ်လောက်ရာကနေပြီးတော့မှစစ်ကူတော့မလွတ်နိုင်တော့တဲ့အနေအထားမျိုးဖြစ်တော့ပေါ့နော်အထူးသဖြင့်ဒီဂရင်းနီပြည်မှာကတော့ဒီသူတို့ရဲ့ရှစ်တန်းပေါ့နော်စကန်တွေကိုဒါရိခါတွေထောက်ပံ့ဖို့နောက်ပြီးတော့ဒီလိုဘောနော်အင်အားဖြစ်တဲ့ဖို့စာရဖြစ်အတားတွေလုပ်ဖို့ဆိုလို့ရှိရင်ဒါလေချောင်းကိုပဲအားကိုးရတဲ့အနေအထားမျိုးဖြစ်သွားတယ်ဘောနော်ဂရင်းဒီတပြည်တော်တိုင်းဒါနဲ့စစ်ကောင်စီကိုကျွန်တော်တို့ပျောက်ကြားတိုက်ခိုက်ရကနေပြီးတော့မှကျွန်တော်တို့ဒီတံပြန်ထိုးစစ်ဆင်နိုင်တဲ့အနေအထားတိကိုရောက်လာတယ်ဘောနော်တိတုံညာနေကောင်စစ်စင်ရဲ့ line လုံးနေတဲ့သူကျွန်တော်တို့ရဲ့စစ်စင်ရေးတွေကိုလည်းဒါချက်ထူနိုင်ခဲ့တယ်ဘောနော်
လက်ရှိအချိန်မှာမဲဆက်မော်ချီနတ်မဲခုံရွာသစ်စတဲ့မြို့တွေကိုအပြည့်အဝထိန်းချုပ်ထားနိုင်တယ်လို့ရိုက်ကောဒီမော့ဆူပရူဆူနဲ့ရှာဒေါ်စတဲ့မြို့တွေကိုတော့တစ်စိတ်တစ်ပိုင်းထိန်းချုပ်ထားနိုင်ကြောင်းပြောပါတယ်။ကီယင်နီခေါ်ကရားပြည်နယ်မှာ KNDF နဲ့ကီယင်နီအမျိုးသားတိုးတက်ရေးပါတီရဲ့ကီယင်နီတပ်မတော် KA တို့ဟာစစ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကိုအစိုးဆုံးစန့်ကျင်တိုက်ခိုက်ခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်။ချင်းပြည်နယ်အတွင်းမှာတော့ချင်းမျိုးသားတပ်ဦး CNF နဲ့ချင်းမျိုးသားကာကွယ်ရေးတပ် CNDF တို့စစ်အာဏာသိမ်းပြီးမကြခင်မှာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်ခဲ့တာပါအာဏာသိမ်း၃နှစ်ပြည့်ကာလချင်းပြည်နယ်ရဲ့အခြေအနေကို CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကခုလိုပြောပါတယ
်ဒီ၃နှစ်အတိုင်းမှာကျွန်တော်တို့ချင်းပြည်နယ်ကတော့စီးရဲအနေအထားနဲ့ဆိုရင်ကျွန်တော်တို့ကထူးစီးအနေနဲ့လုံနိုင်တဲ့အနေအထားမှာဆိုတော့နည်းနည်း185ကတော့ကျွန်တော်တို့ရဲ့စိုးမှုမှုအောက်မှာရောက်သွားတဲ့အနေအထားဖြစ်တယ်အခုလက်ရှိမြုပ်ပုံမှာအခြေစိုက်တဲ့စစ်ကောင်စီကဒီကပ်ဖို့တစ်ခုနဲ့တစ်ခုမြုပ်တစ်မြုပ်နဲ့တစ်မြုပ်အဲ့ဒီလိုမျိုးချိတ်ဆက်ကုလူဆက်ဆံမှုတွေလုံးဝမလုပ်နိုင်တော့တဲ့အနေအထားမှာရှိတယ်သူတို့ရဲ့ဥချူးရည်ရံတရားတွေလည်းအဲ့ဒီမြုပ်အစင်းလောက်မှာပဲအဲ့ဒီလိုမျိုးဘီနယ်နဲ့မြုပ်နယ်ခရိုင်ဆိုပြီးတော့စစ်ကောင်စီရံတရားတွေပတ်စုံတော့လုံးဝမရှိတော့ဘူးလို့ပြောလို့ရပါတယ်ဟုတ်ကဲ့
ချင်းပြည်နယ်မှာတော့မြို့ခုနှစ်မြို့လောက်ကိုချင်းဒေါ်လာရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးတော့ပလောက်ဝကိုတော့ AA ကထိန်းချုပ်ထားတာဖြစ်ပါတယ်။ကချင်းလွတ်မြောက်ရေးတပ်မတော် KIA ကပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းလက်ရှိစီးရီးအခြေအနေကိုအခုလိုသုံးသပ်ထားပါတယ
်။ဒီ2023ကုန်ပိုင်းနဲ့ဒီ2024ပိုင်းမှာကတော့ကျွန်တော်တို့ကချင်းပြည်နယ်တို့ပေါ့နော်။နောက်အရှမ်းမြောက်လည်းပါမှာပေါ့။တက္ကန်အကြီးအငယ်အလုံးပေါ့။ဆေးကျော်ကျင်းခဲ့ပါလေ။နောက်သူတို့ပါတာသူတို့ဆွတ်သွားတာဟာလေ19လောက်ရှိပါလေမိနစ်တုံးကတော့။ညူယူတာမန်ရေပြကြည့်မယ်ဆိုလို့ရှိရင်တော့သူတို့လည်းအားတည်းရောသူတို့ချိနေသွားတဲ့ကုန်ကံတော့တွေ့ရပါလေ။နောက်တစ်ခုတွေ့ရတာတော့သူ့ရဲ့စစ်သားညာလည်းတော်တော်များများကိတ္တပြသွားတဲ့ပုံစံမျိုးလို့တော့တွေ့ရပါလေခင်ဗျ။အခုပုံစံမျိုးနဲ့ဒီမှာသူရက်ကြည့်မယ်ဆိုလို့ရှိရင်တော့သူလည်းတက်သေးတော့သူတို့တော့ကြုံမယ်လို့ တ
က်တညာနှစ်ခုစစ်စင်ရေးစတင်ပြီးတဲ့နောက်မြန်မာနိုင်ငံတဝမ်းမြို့30ကျော်နဲ့တက်စကန်900လောက်ကိုဒေါ်လာရင်းအဖွဲ့တွေကတင်ယူထားတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလမှာတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်3ဖွဲ့ယာယီအပြစ်ရဲ့လက်မှတ်ရေးထိုးထားပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်တချိန်တည်းမှာတော့စစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်မှလည်းအားမရတာတွေရှိနေပါတယ်ငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေကိုပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့နာကဘုံမူကြီးခုံအုပ်ကကအခုလိုပြောပါတယ
်အနာသိပြီးနောက်ငြိမ်းချမ်းရေးလုပ်ငန်းတွေဟာမရပ်သွားဘူးဆိုပေမဲ့မတိုးတက်လာဘူးပေါ့ဟာမပြတ်လောက်တဲ့ဒါမှမဟုတ်မတိုးတက်လာဘူးငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်တဲ့ချိန်မှာမြောက်ပိုင်းကသုံးပွဲလာတယ်ဟိုကမင်္ဂလာSSPP ကျွန်တော်တို့တောင်ဘက်ကတော့ခုနှစ်ဖွဲ့ထွက်တယ် SCA လက်မှတ်ထိုးခုနှစ်ဖွဲ့ဘို့တော့ဒီဖွဲ့တွေအချိန်မောများတော့သွားပြီးမှတွေ့ပြီးမှရှင်းရှင်းပြောင်းတော့လောက်လောက်လာလာဒီအမခံရရှိတဲ့သဘောတူချက်မျိုးတိုးတက်မှုမျိုးမတွေ့ရဘူးဗျာစီကပေးမရဆိုတဲ့သဘောမျိုးပေါ့ရှင်းနေပွဲတွေတော့တကားဖွင့်ထားတယ်ရလာမထွက်တဲ့သဘောမျိုးပေါ့
အဓိကအချက်ကတော့ညှိနှိုင်းဆွေးနွေးထားတဲ့အချက်တွေကိုရုပ်ောက်ပွဲကထွက်ပေါ်လာမဲ့လွတ်တော်မှာအတည်ပြုချက်ရယူရမှာဖြစ်ကြောင်းနဲ့2008ဖွဲ့စည်းပုံအပေါ်ဗဟိုပြုလွတ်လာကြောင်းဖြစ်ကြောင်းလည်းသုံးသပ်ပါတယ်။ဘုံမူကြီးခေါင်းကာရဲ့မိခင်အဖွဲ့ဖြစ်တဲ့ PNL PNL အဖွဲ့ဟာဇန်နဝါရီတတိယပတ်အတွင်းရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာစစ်ကောင်စီနဲ့တိုက်ပွဲတွေစတင်ဖြစ်ပွားနေပါတယ်။ဘုံမူကြီးခေါင်းကာကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးမှတ်ချက်မပေးပါဘူး။ဒါပေမဲ့ပြဿနာတွေကိုတွဲဆုံဆွေးနွေးမှဖြေရှင်းနိုင်မယ်ဆိုတဲ့မူကိုဆက်လက်ကင်ဆွဲထားဆဲဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သုံးနှစ်တာကာလအတွင်းမြန်မာနိုင်ငံမှာစီးရီးနိုင်ငံရေးဗန္ဒာရေးစီးပွားရေးစတဲ့အထွေထွေအကျပ်အတည်းတွေနဲ့ရင်ဆိုင်နေရတာပါတရုတ်အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့တွစ်ဆုံဆွေးနွေးအဖြေရှာဖို့ထောက်ခံအားပေးနေပေမဲ့လက်ရှိချိန်ထိတော့တွစ်ဆုံဆွေးနွေးမဲ့အခြေအနေတွေမတွေ့မြင်ရသေးပါဘူးခင်ဗျာ
ခုတော့အပတ်စဉ်ကဏ္ဍတွေပဲလှည့်အောင်ပါဗျပထမဆုံးတော့အက်ဒီတာနဲ့ဆွေးနွေးကမ်းမှာစစ်ကောင်စီရဲ့ရေးနှိမ့်မှုတွေဖက်ဖက်မှာတွေ့မြင်လာနေရပေမဲ့တကယ်လက်တွေမှာစစ်တပ်ပြုတ်ကွဲရင်ရောကောင်းမွန်တဲ့အစိုးရတရက်ပေါ်ထွက်လာနိုင်ခြင်းရှိမရှိကိုဆွေးနွေးထားပါတယ်2024မြမအရေးအလားလာနဲ့ပတ်သက်ပြီးတော့ VOA ရဲ့အကြီးတန်း Editor ဦးကျော်စံသားကိုမမသင်အောင်ကမေးမြန်းဆွေးနွေးထားတာကိုတင်ဆက်လိုက်ပါတယ်ခင်ဗျာ
လာပါဦးကျော်စန္ဒရှင
်မင်္ဂလာပါဟုတ်ပါ
အခုဆိုရင်ဒီအာနာသိန်းနာဟာလိနစ်တာကလာတဲ့ရောက်ပြီပေါ့အခု2024မှာရောအခြေအနေတွေကဒီလိုပဲဆက်ပြီးတော့ဖြစ်နေဦးမှာပါလားဟိုဘယ်လောက်ထိတာရှည်မယ်လို့ထင်ပါလဲ
မြန်မာနိုင်ငံမှာအာနာသိန်းနာအခုအချိန်ကတတိယအချိန်လို့ဆိုကြပါစို့ဆိုတော့ပထမတစ်ချိန်62ခုနှစ်မှာသိန်းနာဘယ်လောက်ကြာခဲ့လဲဆိုတော့88အထိဆိုတော့26နှစ်ကြာခဲ့တယ်ဆက်စားမှာထပ်သိမ်းတယ်အဲ့ဒါ2008မှာဖွဲ့စည်းပုံရေးဆွဲပြီး2017မှာမှဥပဒေစင်ကအဲ့ဒီ2008ဖွဲ့စည်းပုံရသမ္မတလုပ်တယ်ဆိုတော့နှစ်ပေါင်း20ကျော်ကြာတယ်ဆိုတော့ပထမနှစ်ချိန်အာဏာသိမ်းခဲ့တော့နှစ်ပေါင်း20ကျော်ကြာမှအပြောင်းလဲဖြစ်လာရတယ်ဆိုတော့ဥက၄နှစ်ပဲကြာသေးတယ်ဆိုတော့စိတ်မကြသေးဘူးလို့စိတ်မကောင်းတော့လည်းစပြောတာဖြစ်ပါမှာဖြစ်ပါဒါပေမဲ့အချိန်ချင်းမတူပါဘူးအခုအချိန်တွေကတနေ့နဲ့တနေ့ကိုမတူနိုင်အောင်ပြောင်းလဲနေတဲ့အချိန်တွေရှိပါတယ်အဲ့ဒါဆိုတော့ဒါဟာအများကြီးမြန်မြန်ဆန်ဆန်ပြောင်းလဲသွားနိုင်တယ်လို့တော့ယူဆပါတယ်သို့တော်လည်းပဲအဲ့လောက်မြန်ဆန်တဲ့အပြောင်းလဲသည်2024အတွင်းမှာတော့ဖြစ်လာနိုင်ပါမလားဆိုတော့သံသယရှိကြပါသို့တော်လည်းပဲအရင်ဟုတ်မကြတော့ဘူးဆိုတာကတော့သေချာပြောနိုင်တယ်လို့ယူဆပါတယ်
နောက်တစ်ခုကဒီတိုက်ပွဲတွေအခြေအနေပါဒီရှမ်းမြောက်မှာတရုတ်ကအပြစ်ရဲ့ရေချောင်းဝင်စေဆက်ပေးခဲ့တယ်လို့ပဲပေါ့အခုရခိုင်ဘက်မှာလည်းတရုတ်ဘက်ကနေပြီးတော့ဒီလိုချောင်းဝင်စေဆက်ဖို့အတွက်ကြိုးပမ်းနေရဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံအမတ်ကတနင်္ဂနွေနေ့ကပြောပါတယ်ဒီပေါ်မှာရောဘယ်လိုမြင်မိပါလဲ
မှန်ပါတယ်အဲ့ပထမဆုံးအဲ့သတင်းကိုကျွန်တော်ဖတ်ပြီးတော့ဆန်းစစ်မိရဘင်္ဂလားဒေ့ရှ်သတင်းဌာနကတင်တဲ့အထက်မှာတရုတ်သံမကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်ကြီးကိုတွေ့တယ်တွေ့ပြီးတော့ဘာပြောတယ်လဲဆိုလို့ရှင်ဘင်္ဂလားဒေ့ရှ်ကရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ရခိုင်မမဖြစ်နေတိုက်ပွဲကိုငါတို့ဂျာဝင်စစ်စပ်ပြနေပြောပုံပြောနေနော်အဲ့တော့ရခိုင်ဘက်မှာရှိတဲ့လူတွေနေလို့မရဘူးအတိုင်းပြည်ကထွက်ပြေးနေရတာအဲ့မှာစီစည်းစင်စည်းတွေဆိုရင်လည်းညစဉ်တရင်ထဲမှာတွေ့ပါလိမ့်မယ်လင်းလက်မရံကိုတသိန်းဆိုလာမသိဘူးဆိုဆယ်သိန်းထိညာရောက်တဲ့လူသားရှိနေတယ်ဆိုပြီးတော့ဒီနေ့မနေ့မှာပဲကျွန်တော်တွေ့တယ် ဆိုတော့အဲ့လိုအခြေအနေမှာဟိုဘက်ကထွက်ပြင်းနေတဲ့ဒုက္ခတွေပြန်လာနိုင်မဲ့အခြေအနေဖြစ်ပါမလားတရုတ်ပြောရဲစကားဘယ်လောက်လက်တွေ့ကြမလဲအဲ့တခုကိုကျွန်တော်စဉ်းစားမိရနောက်ပြီးတော့ဒီခိုင်ဘက်ကအခြေအနေဟာတကယ်တမ်းတရုတ်ကအဓိကထားတာသူတို့အကျိုးစီးပွားပဲသူတို့ရဲ့အကြောက်ဖြူရင်းနဲ့စေကံစီမံကိန်းတော့အများကြီးရှိရအဲ့စီမံကိန်းကိုကာကွယ်ဖို့အတွက်သူကလုပ်ချင်တာအဲမဲ့ဘင်္ဂလားဒေ့ရှ်ကိုသွားပြီးစီးနေတာကခင်ဗျားတို့ဒုက္ခတွေတွေ့ဆိုပြောတာအဲ့ဒါလည်းပဲသိတော့ယုံကြည်လို့ဆရာအားထားလို့ဆရာမဟုတ်ဘူးဆိုတဲ့တရုတ်ရဲ့စကားလို့ကျွန်တော်သုံးသပ်မိပါတယ်။နောက်တစ်ခုကအချိန်ကြီးမတူဘူး။ရှမ်းမြောက်မှာစစ်ဆက်တလို့ရခိုင်ကိစ္စမှာစစ်ဆက်ရအမှန်ခက်ပါလိမ့်မယ်။ရခိုင်မှာတရုတ်အကျိုးစီးပွားတစ်ခုလည်းရှိတာမဟုတ်ဘူး။ရှမ်းမြောက်မှာတော့အဲ့လိုပြောလို့ရတယ်။အိန္ဒိယနိုင်ငံရဲ့အကျိုးစီးပွားလည်းရှိတယ်။နောက်ပြီးဒီဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာနဲ့ပတ်သက်တဲ့နိုင်ငံတကာတွေရဲ့အကျိုးစီးပွားသူတို့အမြင်လည်းရှိတယ်ဆိုတော့တရုတ်စစ်ဆက်ဟာသိခက်ခဲလိမ့်မယ်လက်ဝင်လိမ့်မယ်လို့ထင်ပါတယ်။အေကလည်းပဲရှမ်းမြောက်ကအဖွဲ့ရိအျော်ပေးလောက်တရုတ်စစ်စစ်မှုကိုခေါင်းကြီးလိမ့်မယ်မဟုတ်ဘူးနောက်တစ်ခုကရှမ်းမြောက်မှာစစ်စစ်ပြီးခဲ့တာဟာရှမ်းမြောက်အဖွဲ့ရိကနေမြေတွေအပိုင်းကြီးနဲ့သူအတိုင်းနဲ့ပိုင်းတယ်လို့ပြောနိုင်တယ်ဟုတ်တယ်မလားရှမ်းမြောက်ကသူလူချင်းနဲ့နေမြေကိုရခဲ့တယ်ရခိုင်မှာအေကဘယ်အထိဘယ်လိုသတ်မှတ်မလဲဆိုတာလည်းမသိရသေးဘူးဆိုတော့တရုတ်ရဲ့တရားဝင်စစ်စစ်မှုကလောက်ထိလွယ်ကူလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်
နောက်တစ်ခါဒီတင်းလာနေရပါပေါ့ဒီအာဆီယံအလဲကျဥက္ကဋ္ဌလာဝကနေပြီးတော့ကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာဘက်ကဒီနိုင်ငံကြီးဌာနကအကြီးအကဲရရှိသူတက်ရောက်ခဲ့ပါတယ်ဒါ၃နှစ်အတွင်းမှာပထမဆုံးဒါမြန်မာဘက်ကဟိုစပြီးတော့ပြန်တက်တာပေါ့နော်အဲဒီတော့ဒါစစ်ကောင်စီကိုအတိမတ်ပြူလာတယ်ဆိုတဲ့သဘောပါလား
အာပထမဆုံးကတော့အဲဘုဒ္ဓမြူရီမြောင်းလိုင်းကရင်တက်ပြီးတော့သူတို့ငါချက်ကိုလက်ခံခဲ့တယ်တိုင်းပြည်ပြောင်းတော့ညင်းလိုက်တယ်နောက်မှသူတို့ဆက်ဆိုင်သိတင်းမာလာတဲ့စစ်ကောင်စီကသူတို့ကနိုင်ငံရေးကိုယ်စားလက်မခံဘူးအခုလက်ခံလာတယ်ဆိုတော့အာဆီယံဘက်ကတော့လည်းပဲစဉ်းစားမယ်ဆိုရင်ခေါင်းဆောင်မှုအပြောင်းလဲလာအိုတိုင်ငံဖြစ်သွားတဲ့အတွက်ကြောင့်အင်ရှင်ဥက္ကဋ္ဌရဲ့သဘောတူညီချက်အဓိကအဖြစ်ဆုံးဖြတ်တာဖြစ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းဒီချိန်မှာတော့အာဆီယံကိုချင်းကပ်ပါလိမ့်မယ်အပြောင်းလဲဆိုတော့သူတို့နဲ့ထိတွေ့မှုဆင်းရဲမှုရဲ့အပြင်မှာအလို့သဘောရှိနေတော့ငါတို့လိုက်ညာဖို့ကြိုးစားပါမယ်ဆိုတော့ဒါဟာလည်းပဲစစ်ကောင်စီတဲ့ထပ်ပေါက်များစွာသူတို့ကြွားဖို့ကြိုးပမ်းတဲ့အထက်တစ်ခုသောထပ်ပေါက်ဖြစ်ပါလိမ့်မယ်အဲ့ဒီအတွက်ကြောင့်သူတို့နှစ်ဖက်လုံးနှိပ်ပြီးတော့လှုပ်တာလို့ထင်ပါတယ်သို့တော်လည်းပဲဘယ်အထိခီးရောက်မယ်ဆိုတော့ပြောလို့မရဘူးတက်တော့တက်မယ်ဟိုဘက်ကလက်ခံတယ်လို့ပြောတယ်သူတို့ပဲဘလောက်ထိနှိမ့်တိုင်းနိုင်ကြမလဲနော်စိတ်ရင်းစိတ်တမ်းမှန်တကယ်နိုင်ငံရေးဆန္ဒစစ်စစ်မှန်မှန်နဲ့ political will စစ်ကောင်စီမှာစီမံတဲ့ဒီကိစ္စပြည်လဲမှာဖြစ်ပါတယ်အာဆီယံလည်းသူတို့ညာတိုင်းကြမဲ့တော့မဟုတ်ပါဘူးတချို့တွန့်ကျင်တဲ့သံတမန်တွေအများကြီးရှိပါတယ်ဒီမှာ
အဲ့တော့ဒီခုခံတွန်းလှန်ရေးဘက်က2024အလားအလာရောဘယ်လိုသုံးသပ်ပါမလဲ
နှစ်ခုပါစီရေးအောင်မြင်မှုကတော့စက်တိုက်ရနေမှာပဲသူတို့လက်နက်အင်အားပိုကောင်းလာမယ်လက်နက်အင်အားဆိုတာသူများပေးလို့မဟုတ်ဘူးစစ်ကောင်စီရဲ့လက်နက်ချတဲ့လက်နက်တွေအများကြီးပဲကျွန်တော်သံမှန်လူမျိုးစင်းကြည့်ရတော့အများကြီးပဲဒီမှာတကယ်အရေးကြီးတဲ့လက်နက်တွေသူတို့တွေ့တယ်ဆိုတော့အဲ့ဒီလက်နက်တွေကိုသူတို့အများကြီးရလာမယ်ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုပဲလဲသူတို့ဘက်မှာပို့ပြီးတော့ပါလာမယ်နေမြေတွေသူတို့ပို့ပြီးတော့ထိန်းချုပ်လာနိုင်မယ်ဒါလက်တွေ့ပိုင်းပေါ့ဒါပေမဲ့နိုင်ငံရေးအရဘလောက်စီလုံးညီမှုရှိတယ်လဲအဓိကအကြဆုံးဖြစ်တဲ့ NUG နဲ့အဲ့ဒီဂျန်တဲ့အဖွဲ့အစည်းတွေတိုင်းရင်းသားအင်အားစုနဲ့နိုင်ငံရေးသဘောတူညီမှုဟာအင်မတန်ခိုင်မာပြတ်သားပြီးတော့ရှင်းလင်းငင်းရတဲ့သဘောတူညီမှုဖြစ်ဖို့လိုအပ်ပါတယ်မဟုတ်ရင်တော့ပြဿနာရှိနေမှာပဲနောက်တစ်ခုကအဲတိုင်းရင်းသားနဲ့ NUG ကြားမှာအပြင် PDF အဖွဲ့တွေဒီအဖွဲ့တွေရဲ့လောက်ရတချို့ဟာလွန်လွန်ကျူးကျူးတွေ့ရပါတယ်တချို့တိုင်းညာတော်တွေ့ရတဲ့သူတွေရသားတွေကိုတန်ဆာနဲ့ဖန်စီတတ်တာတွေပဲလို့ဖြစ်ပါတယ်ပြန်သူက NUG ကိုတော့တိုင်ထားပါတယ်ဆိုတာမျိုးအဲ့လိုမျိုး NUG ကတိုင်တယ်ဖြစ်ရှင်းနိုင်မလားဒီလိုကိုထိတ်နိုင်မလားအဲ့ဟာလည်းပဲအရေးကြီးပါတယ်ဆိုတော့ပြန်ပြောရရင်နှစ်ပိုင်းရှိတယ်စီရေးအဖြစ်သူတို့အရေးသာမယ်လူလူထောက်ခံမှုပူရလာမယ်နေမြေတွေပူပြီးသိမ့်ပိုက်လာနိုင်မယ်သို့တော်လည်းပဲတစ်ချိန်တည်းမှာသူတို့စီအချင်းချင်းညီညွတ်ပြီးတော့အနာဂတ်ကိုဘယ်လောက်တည်ဆောက်နိုင်ဖို့ဆိုတာဘယ်လောက်ထိနိုင်ငံရေးရည်ရွယ်ချက်ပြတ်ပြတ်သားသားရှိတယ်လဲဆိုတာအရေးကြီးပါတယ်နိုင်ငံသားကလည်းဒါကိုအဓိကဆောင်ကြည့်နေတယ်လို့ကျွန်တော်ထင်ပါတယ
်ဒီအခု2024ဆိုရင်ဒါအာနာသိန်းနာလေးနှစ်တာကာလရဲ့ရောက်ပြီပေါ့အဲ့ဒီမှာနိုင်ငံရေးစီးပွားရေးပညာရေးအဖက်ဖက်ကယူရင်းကျဆင်းနေပါတယ်ဒီပေါ်မှာပြည်သူလူထုရဲ့သဘောထားဘယ်လိုရှိပါလဲ
ပြည်သူလူထုကတော့ညီညာရေးလူချင်းမှာပေါ့သဘောထားကတော့သူတို့ကညီညီချမ်းချမ်းလူချင်းနဲ့အဓိကအဖြစ်သူတို့ဘဝအခုဆိုရင်ပဲနင်းနာလှပြီအဲ့ဒါပါပဲသဘောထားကတော့ဒါပေမဲ့ညီညာမှာဒီလိုလူထုဆူတောက်မှာပဲအခုနေလို့မရတဲ့နိုင်ငံနေရာတွေကအများကြီးဖြစ်နေပြီရန်ကုန်မြို့ပေါ်နဲ့ရန်ကုန်မြို့ပေါ်မှာတော့ဘာမှမဖြစ်ဘူးဆိုလို့ပြောပြီးတော့နေကြတာတွေ့တယ်နေပြီးတော့မှလည်းပဲသူတို့ကဒါအခမ်းအနားလူအစည်းဝေးလို့တော်တော်ကပသိ လူလည်းပဲသွားပြီးတော့အဲ့ဒီဘိုးချုပ်မှုကြီးမြောင်းနိုင်ငံသွားပြီးတော့အခမ်းအနားလုပ်ပြီးသိပြီးတော့ဒါဘာလုပ်မလဲညာလုပ်မလဲဆိုတော့ပြောတယ်ပေါ့လေ yes အဲ့ဒီငင်းတဲ့နေရာတွေကွက်ပြီးတော့သွားတော့ဟုတ်တာပေါ့ဒါပေမဲ့လောက်ထိကျန်တဲ့နေရာမှာနေလို့မရအောင်ဖြစ်နေတယ်ဆိုတော့ပြည်သူတွေကတော့ငင်းငန်းရေးလိုပဲအထူးတန်တားနေမှာဖြစ်ပါတယ်ခုနကနိုင်ငံရေးထဲမှာနိုင်ငံရေးအခြေအနေနိုင်ငံရေးအခြေအနေကတော့ကျွန်တော်မထင်ဘူးနိုင်ငံရေးအဖြစ်ကတော့သူတို့ကတော့စစ်ကောင်စီကဘယ်နိုင်ငံရေးအဖြစ်ဖြစ်ရှင်းသင်းတယ်ဘာညာကြည့်ကြပြောခဲ့တယ်သူတို့ကလည်းမဖြစ်ရှင်းမင်းနဲ့အနာသိမ်းဖြစ်ရှင်းကနိုင်ငံရေးမှမဟုတ်တာအဲဆိုတော့အဲ့ဟာကိုဘယ်လိုလုပ်နိုင်မှာလဲသူတို့ကအဲ့ဒါသိအရေးကြီးတယ်။နောက်အခုပြောတဲ့ရွေးကောက်ပွဲလုပ်မယ်ဒါဘာဖြစ်လဲသကောင်စင်းကောက်မယ်အစတုန်းကရွေးကောက်ပွဲမလုပ်ဘူးနဲ့ရေးပေါ်အခြေအနေတိုးချက်တိုးချက်လာတယ်ငါသူတို့ပြောတာကတိုင်းပြည်ရှင်တွေကပုံမှန်မဖြစ်သေးလို့ပါဆိုအခုပုံမှန်ဖြစ်သလားပုံမှန်မဖြစ်တဲ့ဘက်ကိုပူပြီးကြွေးသွားတယ်ပုံမှန်မဖြစ်ခြင်းကပူပြီးများလာတယ်ပူပြီးခြင်းနေဆိုလားအဲ့ဒီအချိန်မှာကျတော့ရွေးကောက်ပွဲကောက်ကံကလှုပ်လို့လည်းပဲဘာမှအတိတ်ပဲရှိမှမဟုတ်ဘူးလို့တော့ထင်ပါတယ်သူတို့လက်သိထိုးရဲ့နိုင်ငံတို့ကအစီအမပြုအောင်ပြုမယ်ဒါမဲ့ပြည်သူလူလက်ခံနိုင်တဲ့ဒီရွေးကောက်ပွဲညီညာရေးကိုဖော်ဆောင်ပေးတဲ့ရွေးကောက်ပွဲရလမျိုးကပေါ်ထွက်လာမှာမဟုတ်ပါဘူးဒီအချိန်မှာ
အဲ့တော့ဒီလိုဟိုအခြေအနေတွေကြားနေပြီးတော့အပြောင်းလဲတွေဖြစ်ဖို့ကဘာတွေလှုပ်ဆောင်နိုင်မှာမလဲ
အဲ့ဒါပဲအဲ့သိခတဲ့မိကုန်းပါပဲအပြောင်းလဲလှုပ်ဆောင်ပွားတော့လူတိုင်းကြိုးပမ်းနေကြတာပါပဲအဲ့ဒီခုနအတိကလှုပ်တာစစ်ကောင်စီကတော့သူတို့လူချင်းနဲ့အပြောင်းလဲကတော့သူတို့ထွက်ပေါက်ရရှိရေပေါ့ဆိုတော့ပြောတယ်အာဆီယံတက်ပြမယ်သူတို့ပူပေါင်းဆောင်ရွက်လာပါငါတို့အစဉ်ချင်းဖြစ်ပါပြီးတော့လှုပ်မယ်ရွေးကောက်ပွဲလှုပ်မယ်ဆိုပြီးတော့ပြောမယ်ဒါသူတို့ရဲ့စစ်ကောင်စီရဲ့ထွက်ပေါက်ပေါ့သူတို့အပြောင်းလဲဖြစ်ဖို့အတွက်နောက်တနည်းကတော့သူတို့ဟာအစဉ်ပြောင်းမယ်ပေါ့ဟိုအရင်အစွဲလက်ထက်တွေကလည်းပဲစစ်တပ်ကနေပြီးတော့ဘောင်းကြီးချုပ်ပြီးပဆိုးကိုခေါင်းပေါင်းပေါင်းလိုက်တာရသအစွဲဖြစ်ကောဆိုပြီးတော့လူရောနောက်ကျရဲ့ကဘောကြိုကြီးနေဝင်ကဥနေဝင်ကိုအနာလွှဲနေတယ်ဆိုတဲ့ပုံစံမျိုးအဲ့လိုပုံစံမျိုးတွေဖြစ်ကောင်းဖြစ်လာနိုင်မှာပေါ့ဘောကြိုမူကြီးမြောင်ဟာလည်းဥမြောင်ဟိုင်းတို့ကလူကောင်းလှုပ်ပြီးတော့လှုပ်မှာပဲဒါပေမဲ့ဒီစစ်အနာကြီးစုမှုကဘယ်တော့မှရော့မသွားပါဘူးသူတို့အပြောင်းလဲဖြစ်လာဘူးကသူတို့လှုပ်ဆောင်မှုကဘယ်လောက်ထိရောလာမလဲဆိုတာမဖြစ်နိုင်ပါဘူးပြည်သူလူထုကကြိုးပမ်းမှုကတော့ဖြည်းဖြည်းအချိန်တက်လာတယ်အဲ့ဒါကြောင့်လည်းကျွန်တော်စောစောပြောခဲ့တဲ့62ခုနှစ်အနာသိမ့်ပြီးတဲ့နောက်လူထုတုံ့ပြန်မှုကသိမ့်မရှိခဲ့ဘူးသိကြခဲ့တယ်88အနာသိမ့်ပြီးနောက်လူထုတုံ့ပြန်မှုတော်တော်များလာတယ်အယောင်သိမ့်မကြတော့ဘူးအခု2021အနာသိမ့်ပြီးတဲ့နောက်လူထုတုံ့ပြန်မှုကမကြုံစဘူးလုံးဝအားသင်းလာအောင်ဖြစ်လာတယ်ဆိုတော့သိမကြနိုင်ဘူးဒီဘက်တူပါမှုကတော့ပုံပြီးထရောက်လိမ့်မယ်လို့ထင်ပါတယ်သို့တော်လည်းပဲဘယ်လောက်ထိကြောက်မလဲဆိုတာကတော့ပြောရခက်ပါတယ်နိုင်ငံတစ်ခုရဲ့အပြောင်းလဲဖြစ်ဖို့ဆိုတာနိုင်ငံရေးစိတ်ပံပညာရှင်တွေပြောလို့ပဲ state ကိုပြောင်းဖို့ဆိုတာအဲယထာလမ်းမှာယထာစဉ်သွားနေလို့ပဲယထာမောင်းတဲ့လူပြောင်းလို့ဘုံမကြီးမြောင်းလိုက်မောင်းတာခင်ဗျဖယ်လိုက်နောက်တယောက်တက်မောင်းလဲဒီလမ်းကြောင်းသွားနေမှာပဲဆိုရင်ဒီတိုင်းပဲအဓိကအဲ့ structure ကိုပြောင်းပြီးတော့လိုအပ်မှဖြစ်မှာပါဆိုတော့အဲ့ဒီလောက်ထိဖြစ်လာမယ်အပြောင်းလဲရတော့ကျွန်တော်စောင့်ကြည့်ရမယ်သဘောသာဖြစ်ပါတယ
်ဒီတော့ဒီစစ်တပ်အနေနဲ့ပြိုလဲနိုင်ခြင်းမရှိဘူးဆိုပြီးတော့တချို့ကတော့သုံးသက်ပါတယ်အဲ့တော့ရှေ့ဆက်ဒီစစ်တပ်ရဲ့အနေအထားဘယ်လိုရှိပါလဲ
စစ်တပ်ပြိုလဲရင်လဲကျွန်တော်ထင်တယ်အစားထိုးနိုင်မဲ့စူးစီးနိုင်မဲ့နေရာအဲ့ဒီဟာကိုလူတွေကကြည့်နေကြမှာဆိုတော့စစ်တပ်ကမတိုက်နိုင်တော့ဘူးတိုက်နိုင်တဲ့အင်အားမရှိတော့ဘူးဆိုရင်စစ်တပ်ကတော့ဆွေယူတော့မယ်ဒါပေမဲ့စစ်တပ်ဆိုတော့လုံးမှာပေါ့ဆိုတော့အခုတော်လှန်ရေးအင်အားစုတွေဘာတချို့ညှို့မှန်းနေရအဲ့စစ်တပ်ကိုလုံအားထားပြီးတော့အခုတော်လှန်ရေးအင်အားစုတွေနဲ့ဖက်ဒရယ်တက်မတော်စွီပြန်လဲဖွဲ့စည်းပေးပါညာပြောကြတယ်လက်တွေ့ဖြစ်လာတိုင်းရင်တော့အကောင်းဆုံးပါပဲဒါပေမဲ့တက်မတော်တို့ထူထောင်မှုဆိုတာလည်းပဲအင်မတန်ခရင်ခက်ခဲပြီးပြောတော့မလွယ်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒီစစ်တပ်ကိုအစားထုတ်မယ်ဆိုတာလည်းပဲနောက်နိုင်ငံရေးအဖြစ်ပြည်သူကတော့စောစောပြောခဲ့လိုပဲငင်းညံပြီးတော့ဥစ္စာမှုပေးနိုင်မယ်မမကန်ကအကုန်လုံးသိမြတ်တဲ့ဥစ္စာမှုကိုမျှော်လင့်နေရတယ်ဘယ်သူ့ကိုအစားထိုးမျှော်လင့်ရမလဲ NUG လက်ညှိုးထိုးပြီးတရုတ်မျှော်လင့်လောက်ကြီးလားအခုဆိုရင်လူတချို့ကပြောရဲမဖြစ်နိုင်သေးဘူးလို့ပြောကြမှာပဲသူတို့ဘက်ကလည်းပဲစူးစမ်းနေရတယ်သူတို့ကလည်းပဲသူတို့ကောင်းဆောင်မိုင်းတွေအများကြီးစူးစမ်းရတွေ့ပါတယ်ဆိုပေမဲ့လက်တွေ့မှာသူတို့လည်းမဖြစ်နိုင်တဲ့အခက်အခဲတွေအများကြီးရှိနေတယ်ဒါကိုပြည်သူကလည်းနားလည်ဖို့လိုတယ်အဲ့ပြီးတော့ခုနပြောခဲ့လို့ပဲလူတို့ကတော့ဆန့်ကျင်မှုပုံများလာတဲ့အတွက်တဖြည်းဖြည်းတော့ပြောင်းပြောလာနိုင်မယ်။ဒါပေမဲ့စစ်တပ်ကြီးရနဲ့ပသက်ပြီးသုံးသပ်သူတို့ကလည်းပဲစစ်တပ်ရုပ်တရက်ပြိုလဲဖို့လို့ပြောနေကြတာဟာတဲ့ false hope တွေပေါ့လေ။မှားယွင်းတဲ့မျှော်လင့်ချက်တွေပေးနေတာကိုယ့်ဘက်ကလည်း ပူပြီးတော့နင်းနာနိုင်တယ်အဲ့လောက်ထိလဲလွယ်လင်းသူမတွေ့ကြနဲ့စစ်တပ်ကလည်းဆော့မတွေ့ကြနဲ့သူဘက်ကညီညွတ်ဖို့လိုရဲဆိုတာအပြန်အစံသတိပေးနေရပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီဘက်ကိုလည်းပဲနောက်ထောင်စဉ်းစားဖို့လိုရဲလို့ပဲထင်ပါတယ
်ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင်ဟုတ်ပါတယ်
ခုတော့ဂျန်စီလူငယ်အစီအစဉ်အလှည့်ကြပါပြီများမြန်မာလူငယ်တွေအတွက်ဗီယက်နမ်နိုင်ငံကပညာရေးအခွင့်အလမ်းတွေအကြောင်းကိုတင်ဆက်ထားပါတယ်ဟိုချီမင်းမြို့မှာရှိတဲ့တက္ကသိုလ်တစ်ခုကပေးတဲ့ပညာတော်သင်ဆုနဲ့အင်ဂျင်နီယာပညာရပ်ကိုသင်ယူနေတဲ့လူငယ်တယောက်ကိုမက်ခင်လီကမေးမြန်းတင်ဆက်ထားပါတယ်ညာ
ဟေးဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေမြန်မာနိုင်ငံကလူငယ်လေးတွေအများဆုံးတွားရောက်လဲပဲလို့ရှိတဲ့ဗီယက်နမ်နိုင်ငံမှာအခုဆိုရင်မြန်မာလူငယ်တွေအတွက်ပညာသင်ကြားနိုင်တဲ့အခွင့်အရေးကောင်းတွေရနေပြီနော်အဲ့ဒီမှာမြန်မာလူငယ်တွေအတွက်ဘလို့ပညာရေးအခွင့်အလမ်းတွေရှိနေလဲ၊ကုန်ကျစရိတ်တွေဘလောက်ရှိလဲဆိုတာကိုလက်ရှိပညာသင်ကြားနေတဲ့လူငယ်လေးတယောက်ကပြောပြထားတယ်။သူဘာတွေပြောလဲဆိုတာနားထောင်ကြည့်ကြအောင်လား
။မင်္ဂလာပါ။ကျွန်တော်နာမည်ကတော့တန်နိုင်ဖြစ်ပါ။ကျွန်တော်ကတော့အခုဗီယက်နမ်နိုင်ငံကိုချီမင်းမှာရှိတဲ့သတုတန်ယူနီဗာစီတီ CTU မှာ Fashion Scholarship နဲ့ Automation and Control Engineering ကိုတက်ရောက်နေတဲ့ Undergraduate Student တယောက်ပဲဖြစ်ပါတယ်။
စကိုင်းတိုင်းမုံရမြို့နယ်မှာရှိတဲ့ရွာငယ်လေးတရွာကနေပြီးတော့တက္ကသိုလ်ဝန်ထမ်းကို၄ဘာသာဂုဏ်နဲ့အောင်ခဲ့တဲ့လူငယ်လေးကဗီယက်နမ်နိုင်ငံမှာပညာဆက်သင်ဖို့အတွက်ဘာကြောင့်ရွေးချယ်ခဲ့တာလဲ
။သူကမြန်မာနယ်လဲတိတ်မဝေးဘူး။ Southeast Asia မှာပဲရှိတယ်။Travel cost တွေ living expense တွေကလည်းတိတ်မများဘူးပေါ့နော်။ဒီဗီယက်နမ်နိုင်ငံမှာရှိတဲ့တက္ကသိုလ်ရဲ့လိုအပ်ချက်ကမြန်မာတက္ကသိုလ်ဝန်ထမ်းအောင်မြင်ချာသူတိုင်း scholarship ကို INETS ရှင်ဖိုင်းလို့ရတယ်။အဲဆိုတော့ကျွန်တော်တို့နေရလူတွေအတွက်ပြင်ဆင်စရာတိတ်မဖြစ်လို့ခြားတက္ကသိုလ်တွေမျိုးလောကrequirement state အများကြီးမလို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ရဲ့ education နဲ့ background နဲ့ဒီကမှာရှိရတဲ့တက္ကသိုလ်တွေကို scholar ကို join နိုင်တယ်အဲ့ဒါကတော့အဓိကပြည်နယ်နိုင်ငံကိုကျွန်တော်ရွေးချယ်ပြတဲ့အကြောင်းရင်း
ပြီးတော့ဗီယက်နမ်နိုင်ငံရဲ့လက်ရှိပညာရေးအခြေအနေရောဘယ်လိုအခြေအနေရှိလဲ
ဒီတက္ကသိုလ်မှာတက်ရောက်နေတဲ့အတွေ့အကြုံရဆိုရင်တော့ဒီမှာအဓိက focus ထားတာကတော့စာသင်ငယ်အရွယ်စာပေါ့နော်ဒီမှာစာသင်ငယ်အရွယ်စာမှာကျောင်းသားအများဆုံး25ယောက်ပဲထားရတယ်အဲဆိုတော့ဆရာနဲ့ကျောင်းသား ratio ညီရလို့လည်းယူဆလို့ရတယ်ပြီးတော့ကျွန်တော်တို့ engineering subject မှာဆိုရင် theory တစ်ချိန်ရှိရဆိုရင်ကျွန်တော်တို့ practical ကိုလည်းတစ်ချိန်ကြားရတယ်ပေါ့နော်အဲဆိုတော့theory နဲ့ practice နဲ့ညရတယ်လေ့လာတစ်ခုလိုမြင်တယ်လက်တွေ့လောက်ရတာတွေများတယ်ပြီးတော့သူအနာကလာလာကတော့ဒီမှာရှိတဲ့သင်ယူဉာဏ်တွေကသူတို့မြဲတဲ့ up to date လုပ်နေတဲ့ဆရာတွေကဟိုဒါဒီတိုင်း hard copy မဟုတ်ဘဲနဲ့ဆရာတွေကပဲမြဲတဲ့ပြင်ဆင်ပြီးတဲ့ slide တွေနဲ့ပဲကျွန်တော်တို့ online နေပြီးတော့ search တွေလောက်ရတာတွေများရှိရဲ့အဲဒါကျွန်တော်ထင်တယ်ဒီကနိုင်ငံမှာသူတို့ကသူတို့ရဲ့ public university ကို international standard ဖြစ်အောင်စတင်ခုတွေမြင့်နေရလို့မြင်တယ
်မြန်မာနိုင်ငံကလူငယ်တွေအတွက်ဗီယက်နမ်နိုင်ငံကအနာဂတ်မှာဗျံကောင်းတဲ့ပညာရေးအခွင့်အလမ်းကောင်းတစ်ခုလို့ပြောလို့ရနိုင်လားဆိုတာကိုလည်းနားထောင်ကြည့်နော်
ကျွန်တော်အခုတက်ရောက်နေတဲ့ TTT University ဆိုရင်2023 US Ranking ရ Global League အဆင့်900နှစ်မှာ900နှစ်ကနေ930နှစ်မှာရှိရပါတော့။အဲဆိုတော့ခြေတော်အရှအတွင်းမှာရှိတဲ့နိုင်ငံတစ်ခုမှလည်းရှိရဲ့။ပြီးတော့ကမ္ဘာ့ဆက်လက်ဝင်တဲ့တက်ပြုဖြစ်တဲ့တခုအတွက်အားအားယူချက်ဖို့အတွက်ကျွန်တော်အဓိကအကြောင်းရင်းနဲ့ဖြစ်ပါတယ်။ပြီးတော့သူရဲ့tuition fee က scholarship များခဲ့ရင်တောင်းမှာပဲဒေါ်လာ3000ကျော်ကျော်ပဲပြီးပါတယ်။ပြီးတော့အဲ့ဒီပမာဏကဒီမနိုင်ငံမှာရှိတဲ့ private university တွေနဲ့ရှင်းလိုက်ရင်တောင်းမှာပဲ။တင်းတင်းနဲ့ဈေးနှုန်းပြီးတော့လူလိုက်တက်နိုင်တဲ့ဈေးနှုန်းတစ်ခုပဲဖြစ်ပါတယ်။ကျွန်တော်တို့လို common ဒီမနိုင်ငံမှာရှိတဲ့လူလက်တန်းစားတွေမှာရှိတဲ့ educational background နဲ့ဒီမှာရှိတဲ့ requirement နဲ့ kait နေတယ်ပေါ့နော်။ပြီးရင်ဒီမှာ international နဲ့ join လုပ်ထားတဲ့university တွေလည်းရှိတော့ကြတော့ဒီကနေရမှုတစ်ချိန်ကျွန်တော်တို့နောက်ဒီလိုနိုင်ငံတွေကိုပဲတကယ်ကူပြောင်းတင်တယ်ဆိုရင်ဒီတက်ဆိုတာပေါ့
အခုဒီလူငယ်လေးတက်နေတဲ့အကြောင်းကနိုင်ငံတကာကတက္ကသိုလ်တွေနဲ့လည်းချိတ်ဆက်ထားတဲ့အတွက်ကြောင့်မို့လို့အခွင့်အလမ်းကောင်းတွေအများကြီးရနိုင်တယ်တဲ့
။အကြောင်းမှချိတ်ဆက်ထားတဲ့အခြားသော international university တွေရှိတယ်ပေါ့နော်။ဒီအကြောင်းကချိတ်ဆက်ထားတဲ့ university တွေကကျတော့သူက major လိုက်ချိတ်ဆက်ထားတယ်။ကျွန်တော်တို့ automation and control engineering တွေဆိုရင်လက်တလန်နိုင်ငံက Sydney University နဲ့ချိတ်တယ်။ business နဲ့ဆိုရင် Taiwan က university တွေနဲ့ join လုပ်တယ်။ဒီအစပေးဂျင်နီယာရီအတွက်ဆိုတော့ Australia လိုမျိုးချိတ်တဲ့တက်တူအများကြီးပဲရှိပါတယ်
။လက်ရှိမှာလည်းအဲ့ဒီမှာပညာသင်ယူနေတဲ့နိုင်ငံတကာကကျောင်းသားတွေအများအပြားရှိနေတယ်
။အဓိကလာရောက်တဲ့နိုင်ငံကတော့အာရှနိုင်ငံတွေကပဲဖြစ်တယ်ပေါ့နော်။အများဆုံးလာတာဒီမှာကျွန်တော်တွေ့ရတာတော့လာအိုရှိမယ်ကျွန်တော်မြန်မာရှိတယ်။ကမ္ဘောဒီးယား၊ Indonesia Japan ကိုရီးယားလိုက international student တွေလည်းဒီမှာလာပြီးတော့ပညာသင်ကြားနေကြပါတယ်
။ Vietnam မှာကျောင်းပြီးသွားရင်အလုပ်ကင်ခွင့်လန်းတွေကဘာရှိမလဲ။
အဖွဲ့အစည်းဖြစ်ပြီးရဲ့အားနောက်တစ်ဆယ်လတနေ့တော့အတွင်းမှာအလုပ်ကံရတဲ့ကျောင်းသားဦးရေ percent တွေ 80% လောက်ရှိတယ်လို့သိရပါတယ်အပြီးတော့ကျွန်တော်တို့ automation နဲ့ပဲမှာဆိုတော့ဒီမှာ Mitsubishi VNN တို့ Siemens တို့လိုမျိုးတကယ်အပြည့်အစုံကုမ္ပဏီတွေရှိတယ်ပေါ့နော်အပြီးတော့ foreigner student တွေအတွက်ဆိုရင်ဒီမှာနိုင်ငံတကာ investment လည်းများတာဖြစ်တဲ့အတွက် US တို့ Japan တို့ Korea တို့ investment တွေဒီမှာတော်တော်များများတွေ့ရတယ်အဲ့ဒီ investment တွေမှာကျွန်တော်တို့ live ပြီးတော့ join လုပ်ကြရတယ်
ကဲခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလက်လန်းမီလောက်တဲ့ကုန်ကြစည်နဲ့ပညာသင်ယူခွင့်ရနိုင်တဲ့ VNN နိုင်ငံပညာရေးအကြောင်းကြားခဲ့ရတာเนาะရှေ့တစ်ပတ်ဒီကြားလို့ရှိရင်လေဂျန်စီတွေအတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မိနေเนาะတတာ
မခလေးတက်ဆက်ခဲ့တာပါဗျာအခုတော့အားကစားကဏ္ဍကိုကြည့်အောင်ပါဗျအီတလီနိုင်ငံသားယာနစ်စီနာတယောက်ကဩစတြေးလျ Open Tennis ပြိုင်ပွဲမှာဘိုးဆွဲပြီးတော့ Grand Slam Championship ကိုပထမဆုံးအကြိမ်ရသွားပါတယ်တကားလီဗာပူးနေပြယာဂန်ကလော့ကတော့ဒီဘောလုံးရသည့်အကုံမှာလီဗာပူးကနေထွက်တော့မယ်ဆိုပြီးညင်ညာလိုက်ပါတယ်ဒီလိုတပတ်တွင်အာဂစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်အာဂစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီမြို့သားဘက်မှာတော့ချန်ပီယံသစ်ထွက်ပေါ်လာခဲ့ပြီးတော့မြို့သမီးဘက်မှာတော့လက်ရှိချန်ပီယံကပဲချန်ပီယံဘက်ကိုကာကွယ်သွားခဲ့ပါတယ်။တနင်္လာနေ့ကမြို့သမီးဖိုင်နယ်မှာတော့မနစ်ကလက်ရှိချန်ပီယံအရီနာဆာဘလန်ကာနဲ့တရုတ်နိုင်ငံကဇန်ချင်ဝမ်းကိုကစားကြတာမှာဆာဘလန်ကာက 6-3 6-1 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဘက်ကိုကာကွယ်သွားခဲ့ပါတယ်။တဟာသူ့အတွက်တော့ Grand Slam ပြိုင်ပွဲကိုဒုတိယအကြိမ်အနိုင်ရလိုက်တာလည်းဖြစ်ပါတယ်။အခုလိုနှစ်နှစ်ဆက်တိုက်အနိုင်ရသွားတဲ့အတွက်ဒါဟာ Australian Open အမျိုးသမီးတူးချင်းပြိုင်ပွဲမှာတော့2013ခုနှစ်က Azarenka နောက်ပိုင်းပထမဆုံးအချိန်ချန်ပီယံဘက်ကိုကာကွယ်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီနေ့မှာထူးခြားတာကတော့ Sabalenka ဟာပြိုင်ပွဲတစ်လျှောက်လုံးပွဲကြီးတစ်ပွဲမှမရှုံးခဲ့တာဖြစ်ပါလေ။ Sabalenka ကတော့အခုနှစ်ရဲ့ပထမဆုံး Grand Slam ပြိုင်ပွဲကိုနိုင်လိုက်တာကြောင့်စိတ်ခွန်အားတွေဖြစ်စေတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်
။ It's definitely something incredible and it's definitely give me much more belief that I can do well on the grand slam.
ဒါကတကယ်ကိုမယုံနိုင်တော့အောင်ပါပဲ။အခုလိုအနိုင်ရလိုက်တဲ့အတွက်ကျမအနေနဲ့ grand slam ပြိုင်ပွဲတွေခုန်ခုန်ကစားနိုင်နေဆိုတော့ယုံကြည်မှုကလည်းပိုးပြီးတော့ရသွားစေပါတယ်။ပြီးတော့ဒီနှစ်တင်းနစ်ရာသီအတွက်လည်းပိုးပြီးတော့အားရှိစေပါတယ်
။တင်းနစ်ကနေကအမျိုးသား final မှာတော့အဆင့်ဆုံး Daniel Medvedev နဲ့အဆင့်လေး Yannick Sinner ကိုပိုလူခဲ့ကြပြီးတော့ Sinner က3ပွဲ2ပွဲနဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်။ဒီပွဲမှာ Medvedev ကပထမ2ပွဲကို 6-3 6-3 နဲ့နိုင်ခဲ့ပေမဲ့ Sinner ကနောက်3ပွဲကို 6-4 6-4 6-3 နဲ့ပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါပထမ2ပွဲရှုံးပြီးမှကျန်တဲ့3ပွဲကိုအနိုင်ကစားပြီးချန်ပီယံဖြစ်သွားတာကြောင့် Dennis Pritzat တွေနဲ့သုံးသပ်သူတွေကလည်းသူ့ကိုဝိုင်းချီးကျူးနေကြပြီးတော့သူကတော့ PR တွေအောက်မှာကစားရတာကိုကြိုက်ပြီးအဲ့လို PR တွေအောက်မှာကစားတဲ့အချိန်တွေတော်တော်များများမှာသူ့အနေနဲ့အကောင်းဆုံးကစားနိုင်တယ်လို့လည်းပြောလိုက်ပါတယ်ဒါဆင်နာတော်တော်ပထမဆုံး Grand Slam Championship လည်းဖြစ်ပါတယ်။အခုလိုဆင်နာအနိုင်ရသွားတဲ့အတွက်သူဟာအီတလီနိုင်ငံသားတွေထဲမှာ Australian Open ကိုပထမဆုံးဘိုးဆွဲတဲ့သူဖြစ်လာခဲ့ပြီးတော့အီတလီနိုင်ငံသားတွေထဲမှာလည်းဒီ Open Era မှာ Grand Slam ကိုဒုတိယမြောက်ရတဲ့သူဖြစ်သွားပါတယ်။သူမတိုင်ခင်ကတော့ Adriano Panetta က1986ခုနှစ်ကပြင်သစ် Open ကိုအနိုင်ရထားတာဖြစ်ပါတယ်။ဒါပြန်သူဟာ2008ခုနှစ်က Djokovic Australian Open ကိုပထမဆုံးအကြိမ်ဘိုးဆွဲပြီးတဲ့နောက်ပိုင်းမှာလည်းချန်ပီယံဖြစ်တဲ့အထက်မှာအသက်အငယ်ဆုံးကစားသမားလည်းဖြစ်ပါတယ်ခင်ဗျာဒီမှာဘောလုံးလောကတစ်ခုလုံးကိုအံ့အားသင့်သွားစေခဲ့တာကတော့ Liverpool နီးပြ Jurgen Klopp Liverpool အသင်းကနေဒီဘောလုံးရာသီအကုန်မှာထွက်တော့မယ်လို့ထင်ကြလိုက်တာပါရန်ကုန်ကလေဝူးတင်းကို6နှစ်ကြာနီးပြလောက်ခဲ့ပြီးတဲ့နောက်မှာဒီဘောလုံးရာသီကုန်မှာလေဝူးနီးပြဖြစ်ကနေနားယူတော့မယ်ဆိုပြီးတော့ဇန်နဝါရီ26ရက်နေ့တောက်ချာနေ့ကကြေညာလိုက်ပါတယ
် I will leave the club at the end of the season I can understand that it's
ဒီဘောလုံးရာသီကုန်မှာကျွန်တော်အသင်းကနေထွက်ပါတော့မယ်ဒီသတင်းကအခုချိန်မှာလူအတော်များများအတွက်မယုံနိုင်စရာဖြစ်နေမယ်ဆိုတော့ကျွန်တော်နားလဲပါတယ်ဒါပေမဲ့ဒီလိုဆုံးဖြတ်လိုက်တဲ့အပေါ်ကျွန်တော်ရှင်းပြချင်ပါတယ်ကျွန်တော်အနေနဲ့လီဗာပူးနဲ့ပတ်သက်ပြီးအားလုံးကိုချစ်ပါတယ်အသင်းကိုရောမြို့ကိုရောပြည်သက်တွေနီးပြအဖွဲ့နဲ့ဝန်ထမ်းတွေအားလုံးကိုကျွန်တော်ချစ်ပါတယ်ဒီလိုနေထားမှာအခုလိုဆုံးဖြတ်တယ်ဆိုတာဒါကိုအခိုင်အမာယုံကြည်လို့ဆုံးဖြတ်လိုက်တယ်ဆိုတာပါပဲဘယ်လိုပြောရမလဲကျွန်တော်အနေနဲ့ဒီအလုပ်ကိုဆက်လုပ်ဖို့အားမရှိတော့ပါဘူးအခုလောလောဆယ်ဘာပြဿနာမှ မရှိပါဘူးဒါကရှင်းပါတယ်ဒါပေမဲ့ရေရှည်အတွက်ဆိုရင်တော့ကျွန်တော်အနေနဲ့တစ်ချိန်ချိန်မှာကြီးညာမှာပါဒါပေမဲ့ကျွန်တော်အနေနဲ့ဒီအလုပ်ကိုခဏခဏထပ်တလဲလဲမလုပ်နိုင်တော့ပါဘူးဒါကိုလည်းကျွန်တော်သိပါတယ
် If you could don't go please don't go
ရန်ကုန်ကလပ်ဟာလေဦးတင်းနဲ့အောင်မြင်မှုတွေအများကြီးအောင်လုပ်ပြီးတော့ထိတ်တန့်အသင်းတစ်သင်းအဖြစ်ပြန်ပြီးတော့ရက်ထီနေချိန်မှာပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလေဦးပြိသက်တွေသာမကဘောလုံးလောကတစ်ခုလုံးကလည်းအားအသင့်နေကြပါတယ
် It's no good for the Premier League so he has made an error there
ဒါက Premier League တော့မကောင်းပါဘူးသူက Liverpool အသင်းကိုပြန်တိဆောက်ပြီးတော့ခေတ်တစ်ခုပြန်ဖြစ်လာအောင်လုပ်ခဲ့ပါတယ်သူက Liverpool အတွက်အံ့ဩစရာကောင်းလာအောင်လုပ်နိုင်ခဲ့ပြီးတော့အဲ့ဒီအတွက်လည်းဂုဏ်ယူပါတယ်အခုလိုနားဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလည်းကျွန်တော်နားလည်နိုင်ပါတယ်ကိုနစ်ဆိုတာအကြာကြီးပ
ါဘက်စတီတင်းပြ Guardiola ကတော့ Jurgen Klopp ဟာသူ့ရဲ့အကောင်းဆုံးပြိုင်ဘက်ဖြစ်ပြီးတော့အခုလိုဒီဘောလုံးရာသီကုန်မှာထွက်တော့မယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူပြောတာကတော
့ obviously better
Liverpool အသင်းမှာပါလို့လည်းမရပါဘူး။ Liverpool ကကျွန်တော်တို့ရဲ့အကြီးမားဆုံးပြိုင်ပွဲဖြစ်တယ်လို့ပုဂ္ဂိုလ်ရေးရပြောရမယ်ဆိုရင်လည်းသူကကျွန်တော်ရင်ဆိုင်ခဲ့ဘူးသမျှအကောင်းဆုံးပြိုင်ပွဲပါ။ကျွန်တော်ဘိုင်ယန်မှာတော့သူက Dortmund မှာဖြစ်ပြီးအခုလည်းဒီမှာတစ်ခါပြန်ကြုံရတာပါ။ Premier League မှာသူ့ကိုသတိရနေကြမယ်လို့ကျွန်တော်ထင်ပါတယ်
။ Jurgen Klopp ဟာလည်းဦးသင်းကိုကင်တွယ်ခဲ့တဲ့ဒီ၈နှစ်ကျော်ကာလအတွင်းမှာပဲ Premier League ဖလား Champions League ဖလားကမ္ဘာ Club Champion ဖလားဥရောပစူပါဖလား FA ဖလားနဲ့ကာရာဘောဖလားပါဝင် community တိုင်းတွေကိုတစ်ကြိမ်စီအနိုင်ရရှိခဲ့ပါတယ်ခင်ဗျာ။ပရီးမီယာလိဂ်ဘက်မှာလည်းဘာစလိုနာနီဒါရှာဇီဖာနန်ဒက်ကဒီဘောလုံးရာသီကုန်မှာဘာစလိုနာနီဒါဖြစ်ကနေထွက်တော့မယ်လို့စနေနေ့ကကြေညာပါတယ်
။ Me buena tarde y buena nit avance que han feo las pertinentes preguntas maradaria
လာမယ့်ဇွန်လ30ရက်နေ့ကစပြီးတော့ကျွန်တော်ဘာစီလိုနာအသင်းနီးပြအဖြစ်ဆက်ပြီးတော့ရှိနေတော့မှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့ကြေညာချင်ပါတယ်ကျွန်တော်အခုပဲအသင်းဥက္ကဋ္ဌလာပေါ်တာဒူဥက္ကဋ္ဌရာဖေးရက်စတင်းနဲ့အားကစားဒရိုက်တာဒက်ဂရူနဲ့စကားပြောပြီးပါပြီလက်ရှိဖြစ်နေတဲ့အနေအထားမျိုးကိုကျွန်တော်အနေနဲ့ခွင့်မပြုနိုင်တဲ့အတွက်အသင်းအနေနဲ့အပြောင်းအလဲလုပ်ဖို့လိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်ကျွန်တော်ဒီနေ့ကြေညာတာပါတိမတိုင်ခင်ကလေးကဆုံးဖြတ်ပြီးသားပါဒါပေမဲ့ Villarreal ကို5ခု3ခုနဲ့ရှုံးပြီးတဲ့နောက်မှာတော့ဒီချိန်ကကြေညာဖို့အကောင်းဆုံးပါပဲ
အခုလိုရှာပြီးအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့ပုံမှာသူ့အနေနဲ့လက်ခံတယ်လို့ Barcelona အသင်းဥက္ကဋ္ဌ Joan Laporta ကလည်းပြောလိုက်ပါတယ
် Xavi va comunicar que final de temporada marcharía
Barcelona အသင်းဟာအခုလောလောဆယ်မှာ Spain La Liga မှာ54မှတ်နဲ့အဆင့်3မှာရှိနေပြီးတော့ဇယားထိတ်က Real တင်းနဲ့ဆယ်မှတ်ကွာနေပြီးအသင်းထဲမှာပြဿနာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဒီဘောလုံးရာသီကုန်မှာထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Xavi ကလို့ဒီဘောလုံးရာသီကုန်မှာထွက်တော့မှာဖြစ်တဲ့အတွက်သူ့နေရာမှာဘယ်သူမီးပြဖြစ်လာမယ်ဆိုတာကိုလည်းအတော်များများကစိတ်ဝင်စားနေကြပါတယ်။အခုလောလောဆယ်မှာတော့ Arsenal မီးပြ Arteta ဖြစ်လာနိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းထွက်ပေါ်နေပြီးတော့ဘသူဖြစ်မယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
အခုတော့သတင်းချင်းချုပ်တွေကိုကျွန်တော်ကပဲညင်ညာပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာဆက်လာသိန်း3နှစ်မြောက်နေ့မှာပဲအမေရိကန်အနေနဲ့မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတန်ခတ်ဆင်းအစ်စ်ထုတ်ပြန်လိုက်ပါတယ်စစ်တပ်နဲ့ဆက်နွယ်အနေနဲ့လူပုဂ္ဂိုလ်3နဲ့လုပ်ငန်းကုမ္ပဏီနှစ်ခုကိုအရေးယူလိုက်တာပါတချိန်ထဲမှာပဲမြန်မာနိုင်ငံကျုံးနေရတဲ့ပြည်ပခါဟာအာရှဒေသတွင်းကတရုတ်နဲ့ရုရှားနိုင်ငံအတွက်အမျက်ထွက်စီလို့အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကသတိပေးလိုက်ပါတယ်တရုတ်နဲ့ရုရှားဟာမြန်မာစစ်တပ်ကိုလက်နက်ထောက်ပံ့ပေးခြင်းအပြင်အမျက်စွန့်တွေရနေတယ်လို့သူတို့ဩဇာတက်ရောက်မှုလည်းကြီးလာတယ်လို့ဆိုပါတယ်တခါကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရကလည်းမြန်မာနိုင်ငံတွင်ပြည်ပခါတွေမှာရပ်သားတွေကိုထိခိုက်မှုတွေစိုးဝါးဝါးရှိနေပြီးရပ်ဖက်အုပ်ချုပ်ရေးပြန့်ဖြစ်လာဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးတရအရေးကြီးလိုအပ်နေတယ်လို့ပြောလိုက်ပါတယ်စစ်ကောင်စီကနောက်ထပ်6လတတန်းတိုးလိုက်တဲ့နောက်မြန်မာနိုင်ငံရေးဖြစ်ထွန်းမှုတွေအတွက်ကုလသမဂ္ဂအနေနဲ့စိုးရိမ်နေကြောင်းလည်းပြောပါတယ်ခင်ဗျာအခုကြုံနေရတဲ့အချက်ဒီတွေအားလုံးပါဝင်တဲ့အဖြေထုတ်ရမှာမြန်မာလူထုအနေနဲ့ငြင်းငြင်းချမ်းချမ်းနဲ့လူခွေရေးရပိုင်ခွင့်တွေရှိထားဖို့လိုတယ်လို့လည်းကုလသမဂ္ဂကပြောပါတယ်အာဏာမသိခင်ကအရေးပေါ်လူသားချင်းစာနာမှုလိုအပ်ချက်လူကြီးကတသမ်းမဲ့ရှိနေရတာကနေ အခုနှစ်အတွင်းမှာတော့စုစုပေါင်းလူဦးရေသုံးပုံတစ်ပုံလူပေါင်း 18.6 တန်းလောက်အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးကတော့ဆလာမှုအကူအညီတွေဟာပြည်ပခအတွင်းကမြန်မာလူထုထံကမရရှိနိုင်ပဲဖြစ်နေတယ်လို့ VOA ကိုပြောထားပါတယ်ခင်ဗျာ။တင်းအချင်းချုပ်တွေကတော့အခုလောက်ဒီလောက်ပါပဲခင်ဗျာ။အခုမနေ့ကအစီအစဉ်ထုတ်လွှင့်မှုကကိုစော်မိုးကျော်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့မနေ့ပိုင်းအစီအစဉ်လေးဒီမှာပဲအဆုံးသတ်ပြပါစီခင်ဗျာ။အားပေးကြည့်ရှုတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကညဉ့်ညဉ့်ပါခင်ဗျာ။